Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းရဲ့2019ခုနှစ်အောက်တိုဘာလ9ရက်စနေနေ့ည9:00ကနေ10:00အထိအစီအစဉ်တွေကိုတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ဘိုင်းလိုမီတာ24 25 30နဲ့50နဲ့ဟိုင်းလိုမီတာ190တို့ကနေဖမ်းယူနားဆင်နိုင်တယ်လို့ထုတ်လွှင့်ချိန်တဲ့တပြေးညီ VOA ရဲ့ Facebook စာမျက်နှာ VOA Burmese News မှာလည်းဝင်ရောက်နားဆင်နိုင်ပါတယ်ရှင်။ကျမရှာဖောင်ပါဒီညအစီအစဉ်ကိုတာဝန်ယူတင်ဆက်ပါရှင်
။ကျမရေသနာကြပါရှင်။အမေရိကန်တောင်ပိုင်းကရေဘီယံပင်လယ်မှာတိုက်ခတ်နေတဲ့အပူပိုင်းမုန်တိုင်းနေတာအခုတော့ဟာရီကိန်းမုန်တိုင်းအဆင့်ကိုရောက်ရှိသွားပြီးတော့တနအီကိုမှ80နုံနဲ့မက္ကဆီကိုပင်လယ်ကွေ့စီကိုဥတီကွေ့ရွေ့ရှားလာနေပါတယ်။မြန်မာနိုင်ငံရခိုင်မြောက်ပိုင်းပြည်ပခတွေကနေထွက်ပြေးလာတဲ့ရိုဟင်ဂျာမွတ်စလင်စုစုပေါင်းတသန်းနီးပါးကိုဆက်ပြီးတော့ထောက်ပံ့ပေးသွားမယ်လို့ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ကဒီကနေ့ပဲပြောကြားသွားပါတယ်။ဒီလိုမျိုးနိုင်ငံတကာနဲ့ဒေတာရင်းသတင်းတွေဒီညပိုင်းကြားရဖို့ရှိပါတယ်ရှာဖောင်ကြီး။
ကောင်းပါပြီရှင်တင်းတွေပြီမှာတော့အင်အားပြင်းဟာရီကိန်းမုန်တိုင်းတစ်ခုတန်ကိုဆက်လိုက်ခံလိုက်ရတဲ့အမေရိကန်ပြည်ထောင်စုမှာအလုံနေရာပေါင်း3,000ဆုံးရှုံးခဲ့ရတဲ့အကြောင်းနဲ့အတူနားဆင်ရမှာက
ကျွန်တော်တို့ရခိုင်တိုင်းရင်းသားဒုက္ခတွေတွေပြည်လည်နေရာရှာတဲ့ဆိုတော့သူပဇက်ပြမှာပဲပြောနေတာလက်တွေ့မှာအကောင်တွေပေါ်တာတစ်ခုမှမရှိသေးဘူးခင်ဗျာ
ဘူးတီတောင်မြို့နယ်တွင်ကဒုက္ခသည်ရေဆောင်ရွက်ပေးနေတဲ့ဦးတန်းနိုင်ပြောသွားတာပါဒါအပြင်မြန်မာတခွင်အစည်းအဝေးကိုပါနားဆင်ကြဖို့ရှိပါတယ်အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုမအေးတန်တာကျော်နဲ့ကိုရင်နိုင်လို့ပြောပြပေးပါမယ်ရှင်
အမေရိကန်တောင်ပိုင်းကရေဘီယံပင်လယ်မှာတိုက်ခတ်နေတဲ့အပူပိုင်းမုန်တိုင်းနေတာအခုခါမှာဟာရီကိန်းမုန်တိုင်းအဆင့်ကိုရောက်သွားပြီးတော့တနအီကိုမိုင်80နှုန်းနဲ့မက္ကဆီကိုပင်လယ်ကွေ့ကိုဥတီရွေ့ရှားနေတယ်လို့အမေရိကန်မြို့သားဟာရီကိန်းဌာနကပြောပါတယ်မုန်တိုင်းဟာဒီကနေ့စနေနေ့မှာပို့ပြီးတော့အားကောင်းလာနိုင်ပါတယ်အမေရိကန်တောင်ပိုင်းလူီဇီယားနားပြည်နယ်နယူးအော်လင်းစ်မြို့မှာစနေညကနေပြီးတော့တင်းငရီနေမနေ့အထိညမထွက်ရမယ့်ထုတ်ပြန်ထားတယ်လို့မြို့တော်ဝန်မစ်ချ်လောင်ဒရီယာကပြောပါတယ်အပူပိုင်းမုန်တိုင်းနေကမြောက်အမေရိကတိုက်ကတောင်ပိုင်းနိုင်ငံတွေကိုဖြတ်တန်းတိုက်ခိုက်ခဲ့တာမှသူ့ကြောင့်အ ਨੇ ဆုံးလူ20သေဆုံးခဲ့ရပါတယ်။နီကာရာဂွာနိုင်ငံမှာရေလွှမ်းမိုးမှုကြောင့်လူတွေထောင်ထဲချပြီးတော့ဘေးလွတ်ရာကိုရွှေ့ပြောင်းနေထိုင်ခဲ့ရပြီးတော့လူ70ဦးမကသေဆုံးခဲ့ရတဲ့အပြင်တခြား9ဦးလည်းပျောက်ဆုံးနေတယ်လို့ဒုသမရရိုဇာရီယိုမာရီလိုကပြောပါတယ်။ကိုစတာရီကာနိုင်ငံမှာတော့လူ10ဦးသေဆုံးပြီးတော့အဲ့ဒီထဲမှာကလေးနှစ်ဦးပါဝင်တယ်လို့အရေးပေါ်ကယ်ဆယ်ရေးအဖွဲ့တွေကဆိုပါတယ်။Honduras နိုင်ငံမှာမြေရေရုတ်တရက်ပြက်လာလို့လူငယ်2ဦးရေနစ်သွားခဲ့တယ်လို့ El Salvador နိုင်ငံမှာလည်းမြေပြိုလို့အမျိုးသား2ဦးသေဆုံးခဲ့ရပါတယ်။ American ပြည်အောင်စုမှာဆိုရင်တော့ Alabama ပြည်နယ် Florida နဲ့ Mississippi ပြည်နယ်တွေမှာပါအရေးပေါ်အခြေအနေကြီးညာထားပြီးတော့ American ပင်လယ်ကွေ့မြောက်ချမ်းကယ်ရိုးလမ်းတချို့အပိုင်းတွေမှာဒီ Hurricane မုန်တိုင်းကြောင့်ရေအများကြီးမြင့်တက်မယ်ဆိုတဲ့သတိပေးချက်တွေထုတ်ပြန်ထားပါတယ်ရှင်။
မြောက်ကိုရီးယားနိုင်ငံအနေနဲ့နောက်ထပ်ပယ်ထိန်ဒုံးကျည်ပြစ်လွတ်မှုကိုလာမယ့်ရပိုင်းတွဲမှာလှုပ်လာနိုင်ပွဲရှိတယ်လို့အမေရိကန်အစိုးရနဲ့လေလာအကဲခတ်သူတို့ကပြောလိုက်ပါတယ်။လာမယ့်အောက်တိုဘာ9ရက်နေ့ဟာမြောက်ကိုရီးယားက2006ခုနှစ်ကပထမဆုံးကျင်နျူကလ িয়ার ဆန္ဒမှုလုပ်တဲ့17နှစ်မြောက်နှစ်ပတ်လည်နေ့ဖြစ်သလိုအောက်တိုဘာ10ရက်နေ့ကတော့မြောက်ကိုရီးယားနိုင်ငံရဲ့အာဏာရလုံသမားပါတီတည်ထောင်ခဲ့တဲ့82နှစ်မြောက်နှစ်ပတ်လည်နေ့ဖြစ်ပါတယ်။မြောက်ကိုရီးယားလုံသမားပါတီကို1945ခုနှစ်မှာစတင်တည်ထောင်ခဲ့တာဖြစ်ပါတယ်။မြောက်ကိုရီးယားအနေနဲ့အောက်တိုဘာ10ရက်နေ့လောက်မှာဒုံးကျည်ဆန္ဒပြစ်လွတ်ဖို့ပြင်ဆင်နေတဲ့အရေးအယောင်တွေတွေ့ရတယ်လို့လည်းအမေရိကန်တာဝန်ရှိသူတဦးကလည်းပြောပါတယ်။ CIA ဘူထောက်လိုင်းအေဂျင်စီမှအရင်ကလေလာသုံးသပ်သူလည်းဖြစ်တဲ့ဖြစ်ဘောယာဂရုအေရှားအဖွဲ့ကဥဆောင်ညွှန်ကြားမှုလည်းဖြစ်တဲ့ဆူမီတယ်ရီကတော့မြောက်ကိုရီးယားဟာဒီလိုအချိန်မျိုးတွေမှာအများအားအချိန်ကြိုက်လုပ်လို့ရှိပြီးတော့ကင်ဂျုံအနေနဲ့လည်းသူကိုရော့ကက်မန်ဒုံးမြလွတ်တဲ့ကောင်လေးလို့ခေါ်တဲ့အတိုင်းလှုပ်သွားလိမ့်မယ်လို့ပြောပါတယ်။ဒါပြင်မြောက်ကိုရီးယားနိုင်ငံဟာတိတ်မကြခင်အချိန်တွင်းတာဝေးပြဒုံးကျည်စင်းကိုပြစ်လွတ်သွားဖို့ပြင်ဆင်နေတယ်လို့ကြာသေးခင်ကမြောက်ကိုရီးယားနိုင်ငံကနေပြန်လာခဲ့တဲ့ရုရှားလွှတ်တော်အမတ်အန်တွန်မိုဇိုရော့ဖ်ကိုကိုးကားပြီးတော့ RIA သတင်းအေဂျင်စီကပြောပါတယ်အဲဒီဒုံးကျည်ဟာအမေရိကန်ပြည်ထောင်စုနောက်ဖက်ခံယူရန်အထိရောက်နိုင်တယ်လို့လည်းယူဆနေကြပါတယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုမှာကက်ဆီနိုကစားဝိုင်းတွေအများကြီးရှိတဲ့နာမည်ကျော်လာစ်ဗေဂတ်မြို့မှာပြီးခဲ့တဲ့တင်းငရီတွေကလူများကြီးတိတ်ဆုံးအောင်လို့တနက်နေ့ပြစ်ခတ်ခဲ့တဲ့စတီဗင်ဘက်ဒော့ခ်ရဲ့အဲ့လိုတိုက်ခိုက်တာဘာကြောင့်လဲဆိုတဲ့ရည်ရွယ်ချက်ကိုရှာမတွေ့သေးဘူးလို့ Las Vegas ရဲတပ်ဖွဲ့ကပြောပါရယ်။တနက်သမားကမန္တလေးဘေးဟိုတယ်ဘော်ကနေပြီးအရှေ့ကွင်းပြင်မှာကျင်းပနေတဲ့ဂျေးလက်ဂီတာ၄ဟာပြင်စင်မြင့်ဖြော်ပြပွဲလူအုပ်ထဲကိုဟိုတယ်အပေါ်တဲ့အခန်းတစ်ခုထဲကနေအဆက်မပြတ်ပြစ်ခတ်ခဲ့လို့လူ58ဦးမကတေဆုံးခဲ့တာပါ။ Las Vegas ရဲတပ်ဖွဲ့ကလက်ထောက်ရဲမှူးကြီး Kevin McMahill ကတော့ရဲတပ်ဖွဲ့ဟာတဲလွန်စားတွေကိုဆက်ပြီးခြေရာကောက်နေတော့မယ်လို့ပြောပါရယ်
။ To date we have run down well more than 1,000 leads in this investigation. While some of it has helped create a better profile into the madness of this suspect.
အခုထိဆိုရင်ရဲတပ်ဖွဲ့အနေနဲ့သတင်းအစရလို့လိုက်ဆောင်ကမ်းမှုပေါင်းတထောင်ကျော်လုပ်ပြီးပါပြီ။အဲခါရတဲ့အချက်တချို့ကတော့ဒီလူဘလို့လူမျိုးလဲဆိုတာပိုသိအောင်လို့အထောက်အကူဖြစ်စေပေမဲ့သူ့ဘာကြောင့်ဒီလိုလှုပ်သွားခဲ့လဲဆိုတာရှင်းရှင်းလင်းလင်းမတွေ့ရပါဘူးလို့လက်ထောက်ရဲမှူးကြီးမက်ခ်မဲဟယ်လီပြောသွားတာပါ။မစ္စတာပက်ဒော့ခါလမ်းမအမှတ် 61B ကကောက်ရိတ်တင်ဂီတာပွဲတော်ဆိုတဲ့ဖြော်ပြပွဲကိုမြင်ရတဲ့ပက်အချမ်းအထက်မြင့်အခန်းကိုသူ့အတွက်ပေးဖို့တေချာတောင်းခဲ့တယ်လို့မန္တလေးဘေးဟိုတယ်ဝန်ထမ်းတွေကပြောပါတယ်။သူနေသွားတဲ့ဟိုတယ်ကနေမှတနက်23လက်နဲ့တနက်တွေကို7တနက်လိုမျိုးအဆက်မပြတ်ပြစ်ခတ်လို့ရအောင်ပြုပြင်နိုင်တဲ့ကရိယာဆက်နှစ်ခုတွေ့ရှိခဲ့ရပါတယ်။နေဘာနာပြည်နယ်ကသူ့ရဲ့အိမ်မှာတော့နောက်ထပ်တနက် 26 လက်ကိုတွေ့ရတာပါ။သူ့ရဲ့ချစ်သူမာရီလိုဒန်လင်နဲ့အတူနေထိုင်တဲ့ရီနိုမျိုးအိမ်မှာတော့အဲ့မုန်းနဲ့ဆက်ဆက်ပြီးရဲကအလိုရှိနေတဲ့သူရဲ့ Honda Texan Car ကိုစာသားပြင်းနေကြတွေ့ရှိခဲ့ရပါပြီ။အခုဖြော်ပြပွဲမတိုင်ခင်တပတ်ကပြုလုပ်သွားတဲ့ The Life is Beautiful Alternative Guitar ပွဲတော်ကိုစီးမြင်ရတဲ့အဆောက်အုံမှာလဲ Mr. Paddock ကအခန်းတစ်ခန်းကြိုမှထားခဲ့တယ်လို့အမှုစစ်အစုံနောက်တွေကပြောပါရယ်။ဒါပြင်သူက Chicago Hotel တစ်ခုမှာ Ogola က Lola Palooza ပွဲတော်ကိုမြင်ရတဲ့အခန်းတွေကိုငှားထားခဲ့ပါသေးတယ်ရှင်။
ညောင်မျိုးကိုကြမ်းဖက်တိုက်ခိုက်ဖို့ကြံစည်မှုနဲ့တရားစွဲခံထားတဲ့လူသုံးဦးကိုဆွဲချက်တင်လိုက်ပြီဖြစ်တယ်လို့အမေရိကန်တရားရေးဌာနကကြေညာလိုက်ပါတယ်။ဆိုပါလူသုံးဦးဟာနိုင်ငံသားကလူတွေနဲ့ပေါင်းပြီးတော့ညောင်မျိုးကိုတိုက်ခိုက်ဖို့ကြံစည်တဲ့နေရာမှာပါဝင်ခဲ့တာဖြစ်ပါတယ်။အသက်16နှစ်အရွယ်ကနေဒါနိုင်ငံသားအဗ်ဒူရာမန်ဘနာဆာဝီအသက်16နှစ်အရွယ်ပါကစ္စတန်နိုင်ငံသားတလာဟာရူးနဲ့အသက်38နှစ်အရွယ်ဖိလစ်ပိုင်နိုင်ငံသားရာဆယ်ဆယ်လစ်တို့ကိုညောင်မျိုးလူစီကားနေရာမှာဘုံခွဲတိုက်ခိုက်ပြီးပြစ်ခတ်မှုတွေလုပ်ဖို့ကြံစည်မှုနဲ့ဆွဲချက်တင်လိုက်တာဖြစ်တယ်လို့အမေရိကန်ပြည်ထောင်စုညောင်တောင်ပိုင်းခရိုင်တရားရေးဌာနကတောက်ကြနေကထုတ်ပြန်လိုက်တဲ့ကြေညာချက်မှာပြောထားပါတယ်။အဲဒီလူ3ယောက်ကို2016ခုနှစ်နွေရာသီမှာတိုက်ခိုက်ဖို့ကြံစည်မှုနဲ့ပြည်ရဲ့နှစ်ကတရားစွဲခဲ့တာဖြစ်ပြီးတော့သူတို့3လုံးကိုဖမ်းဆီးထားပြီးလည်းဖြစ်ပါတယ်။အယ်ဘနာဆာဝီကတော့သူ့မှာအပြစ်ရှိတယ်လို့ထွက်ဆိုထားပြီးဖြစ်တဲ့အတွက်လာမယ့်ဒဇန်ဘာလမှာချမှတ်သွားမယ့်အမိန့်ကိုစောင့်ဆိုင်းနေပါတယ်။ဟာရူးနဲ့ဆာလစ်တို့ကိုတော့ပြည်ပနိုင်ငံတွေမှာဖမ်းဆီးခဲ့တာဖြစ်ပြီးတော့အခုချိန်ထိတော့အမေရိကန်ပြည်ထောင်စုကိုတရားခံလွှဲပြောင်းတာမလုပ်ရသေးဘူးလို့တရားရုံးကပြောပါတယ်။အဲဒီလူသုံးဦးဟာတိုက်ခိုက်မှုတွေလုပ်ဖို့အတွက်အင်တာနက်ကနေဆက်သွယ်ခဲ့ကြတာဖြစ်တယ်လို့လည်းပြောထားပါတယ်ဒီသုံးဦးကဂီတဖြော်ပြပွဲတစ်ခုကိုတိုက်ခိုက်ဖို့ကြံစည်နေတာဖြစ်ပြီးတော့ဒီကိစ္စနဲ့ပတ်သက်ပြီးအမေရိကန်ဆိုရရဲ့ရှုပ်ဝတ်ထောက်လန်းတဲ့သူဦးကိုသူတို့ကပြောမိတာဖြစ်ပါတယ်ခင်ဗျာ
ဒီဝေအမေရိကန်အသံညပိုင်းမြန်မာဘာသာစစ်စစ်လေးကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239ကလိုင်းဒိုမီတာ25 kHz 1196ကလိုင်းဒိုမီတာ32 kHz 932ကလိုင်းဒိုမီတာ57 kHz 985နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင
် VOA American တန်ကနေနိုင်ငံတကာနဲ့ဒေတာရင်းသတင်းတွေကိုဆက်ပြီးတော့ပြောပြပေးပါမယ်အခုအရင်နောက်ဆုံးဝင်လာတဲ့သတင်းတစ်ပုဒ်ကိုပြောပြပေးချင်ပါတယ်။ဗြိတိန်နိုင်ငံလန်ဒန်မြို့တော်ရဲ့တဘာဝတမိုင်ပြားလိုက်အနီးမှာလူတစ်ယောက်ကကားနဲ့ပလက်ဖောင်းလူသွားလမ်းမပေါ်တက်မောင်းပြီးတော့ဝင်တိုက်ခဲ့လို့လမ်းသွားလမ်းလာပြီးတရားရခဲ့ကြပြီးတော့အဲ့ဒီလူကိုတော့ရဲတွေကဖမ်းဆီးလိုက်တယ်လို့သိရပါတယ်။ဒီတဘာဝတမိုင်ပြားလိုက်နာမှာကားတိုက်ပြီးတော့အဲ့ဒီလူတွေတရားရသွားတာတရားတွေကတော့တေလောက်တဲ့တရားတွေမဟုတ်ဘူးလို့ရဲကပြောပါတယ်။ရင်မောင်းကဘယ်လိုရည်ရွယ်ချက်နဲ့လဲဆိုတာရှင်းရှင်းလင်းလင်းမသိရသေးဘူးလို့လည်းရဲကဆိုပါတယ်။ကားကဟိုဘက်လမ်းအချမ်းကနေဒီဘက်လမ်းအချမ်းကိုဖြတ်ပြီးတော့မောင်းတာဖြစ်ပါတယ်။လန်ဒန်မြို့အနောက်ဘက် South Kensington နဲ့အရင်မှဖြစ်ပွားခဲ့တဲ့ဒီကားတိုက်မှုနဲ့ပတ်သက်ပြီးတော့ရဲတွေကစုံစမ်းစစ်ဆေးမှုတွေပြုလုပ်နေပြီဖြစ်ပါတယ်။ဒေတာရင်းသတင်းတွေကိုဆက်ပြီးတော့ပြောပြပေးပါမယ်ရှင်။မြန်မာနိုင်ငံရခိုင်မြောက်ပိုင်းပြည်ပခန့်တွေကနေပြီးတော့ထွက်ပြေးလာတဲ့ရိုဟင်ဂျာမွတ်စလင်စုစုပေါင်းတသန်းနီးပါးကိုဆက်လက်ပြီးတော့ထောက်ပံ့ပေးသွားမယ်လို့ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှိတ်ဟာစီနာကဒီကနေ့စနေနေ့မှာပဲပြောကြားသွားကြောင်း AP သတင်းမှာဖော်ပြထားပါသေးတယ်။နိုင်ငံတကာအကူအညီထောက်ပံ့ရေးအဖွဲ့တွေကိုသူကချီးကျူးသွားပြီးတော့သူတို့ရဲ့အကူအညီနဲ့ကျွန်းတကျွန်းပေါ်မှာယာယီစခန်းတွေစောက်ပေးမယ်အစီအစဉ်ကိုဆက်ပြီးတော့အကောင့်ထဲပို့မယ်လို့မစ္စဟာစီနာကပြောပါသေးတယ်။နေဆက်ဒေတာမှာတင်မာမှုတွေဖြစ်ပွားရတာတွေမြန်မာအစိုးရကိုသူကအပြစ်တင်လိုက်ပြီးတော့ဒီပြိပခောက်ကိုတေချာသတိထားကင်တွေ့ဖို့သူကဘင်္ဂလားလုံခြုံရေးတပ်ဖွဲ့ဝင်တွေကိုညွှန်ကြားထားပါတယ်။သူရဲ့အစိုးရအနေနဲ့ဒုက္ခသည်တွေကိုစားရည်ရိတ်ခါနဲ့နေထိုင်စရာဆက်ပြီးတော့တန်ဖိုးပေးနေမယ်။လိုအပ်လာရင်တော့သူတို့တနေ့ကိုထမင်းတစ်နက်ပဲစားပြီးတော့ကျန်တာကိုဝေစားသွားမယ်လို့ပြောကြအောင် AP သတင်းမှာဖော်ပြထားတာပါ။ ဩဂုတ်လကုန်ပိုင်းမှာရခိုင်ပြည်နယ်တွင်တကြောတန်ဖြစ်ပေါ်ခဲ့တဲ့ပဋိပက္ခတွေကြောင့်မြန်မာနိုင်ငံဘက်ကနေပြီးဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးသွားကြတဲ့ဒီမြန်မာနိုင်ငံသားတွေကတော့ဘင်္ဂါလီလိုရင်းညွှန်းတဲ့ရိုဟင်ဂျာမွတ်စလင်ဒုက္ခသည်၅သိန်းကျော်ရှိပါတယ်။ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်မစ္စဟာစီနာကအခုလိုမျိုးဒုက္ခသည်တွေကိုလက်ခံပေးထားတာသူတို့ဒေသကိုပြန်နိုင်တဲ့အခြေအနေရောက်တဲ့အထိအားကြီးအတွက်ပဲဖြစ်တယ်လို့ဒီကနေ့ပဲထပ်ပြီးတော့ပြောသွားခဲ့ပါတယ်ရှင်။
မြန်မာဆိုရနဲ့စေတညီနိုင်မှုတွေလှုပ်ဖို့အတွက်အစဉ်သင့်မယ်လို့ရိုဟင်ဂျာစွန့်ရသဘုံဖွဲ့ ARSC ကဒီကနေ့စနေနေ့မှာပြောလိုက်ပါတယ်ရိုဟင်ဂျာသဘုံဖွဲ့ကငငယ်ကြီးအတွက်မြန်မာဆိုရဘက်ကလှုပ်ဆောင်လာခဲ့မယ်ဆိုရင်သူတို့ဘက်ကလည်းဒါကိုတုံ့ပြန်သွားဖို့အစဉ်သင့်မယ်လို့ပြောပါတယ်ဒါပေမဲ့ရခိုင်ပြည်နယ်အတွင်းမှာလူသားချင်းစာနာမှုအကူအညီတွေပေးနိုင်ဖို့အတွက်တလကြာပြည့်ရဆဲဖို့လှုပ်ထားတာဟာကုံဆုံးကနေပြီလို့ပြောပါတယ်ဒါပေမဲ့လည်းအဲ့လိုပြည့်ဤခက်ရဆဲတဲ့ကာလကုံဆုံးသွားရင်ဘာဆက်လုပ်မယ်ဆိုတာကိုတော့ပြောဆိုချင်တော့မရှိပါဘူးERS ဖွဲ့ရဲ့ညင်ညာချက်ထဲမှာတော့တစ်ချိန်မှာမြန်မာဆိုရအနေနဲ့ညီငယ်အတွက်ဆွေးနွေးပြောဆိုခြင်းနဲ့ဆိုရင်သူတို့အနေနဲ့လည်းအပြန်အလှန်ဆွေးနွေးသွားမယ်လို့ဖော်ပြထားကြောင်းရိုက်တာသတင်းဌာနကပြောပါတယ်ဒါနဲ့ပတ်သက်ပြီးမြန်မာဆိုရပြောခွင့်ရပုဂ္ဂိုလ်ကိုဆက်သွယ်ခဲ့မယ်ဆက်သွယ်လို့မရခဲ့ဘူးလို့လည်းရိုက်တာသတင်းမှာဖော်ပြထားပါတယ်မြန်မာဆိုရကတော့ ERS အဖွဲ့ကိုအကြမ်းဖက်အုပ်စုအဖြစ်နဲ့သတ်မှတ်ထားပါတယ်ခင်ဗျာ
အီရန်နိုင်ငံမှာဆဒမ်ဟူစိန်ရာထူးကနေဖယ်ရှားခံခဲ့ရပြီးတဲ့နောက်နိုင်ငံရဲ့သွေးစည်းမှုရဲ့ပြရုပ်အဖြစ်နဲ့ပထမဦးဆုံးဒီနိုင်ငံကိုတမရအဖြစ်နဲ့အုပ်ချုပ်တက်လာတဲ့ဂျလာတာလာဘာနီရဲ့ဇာပတအခမ်းအနားကိုတော့တောက်ကြနေမှာကျင်းပခဲ့တာမှာအီရတ်အရာရှိကြီးတွေကမ္ဘာနိုင်ငံဆောင်ကအစင်းကြီးအရာရှိတွေနဲ့ကတ်ချ်နယ်ဘွားထောင်တဲ့ချီတက်ရောက်ခဲ့ပါတယ်။အီရတ်နိုင်ငံကတ်ချ်ဒေသကဒုတိယအကြီးဆုံးမြို့ဖြစ်တဲ့ဆူလေမာနီယာမြို့မှာသူကိုမြှုပ်နှံခဲ့ပါတယ်။တမရဟောင်းတာလာဘာနီကဂျာမနီနိုင်ငံမှာစေကူတမှုခံယူနေခဲ့တာဖြစ်ပြီးတော့ဒီသတင်းမှတ်အစောပိုင်းမှာကွဲလွန်သွားခဲ့လို့ကတ်ချ်အလန်နဲ့ပတ်ထားတဲ့သူ့ရဲ့ခေါင်းတလာကိုလေရင်နဲ့ဒီနိုင်ငံကိုပြန်တည်ဆောင်လာခဲ့တာဖြစ်ပါတယ်ရှင်။
2018ကမ္ဘာဖလားခြေစပွဲတွေတောက်ကြနေမှာကစားကြတာမှာစပိန်တင်းခြေစပွဲအောင်သွားပြီဖြစ်ပါတယ်စပိန်နဲ့အယ်ဘေးနီးယားတို့ကစားကြတာမှာစပိန်က3ဂိုးမရှိနဲ့နိုင်သွားတာပါစပိန်အတွက်ဂိုးတွေကိုတော့ရော်ဒရီโกအစ်စကိုနဲ့တီယာဂိုအယ်ကန်တာရာတို့ကသွင်းခဲ့တာပါစပိန်ကဒီပွဲနိုင်လိုက်တဲ့အချိန်မှာအီတလီကတော့မက်ဆီဒိုနီးယားနဲ့အိမ်ခွင့်မှာတကိုးစီတည်ဖြစ်သွားပါတယ်ဒါကြောင့်ကိုးပွဲကစားပြီးချိန်မှာစပိန်က25မှတ်နဲ့အုပ်စုဘုံနဲ့ခြေစပွဲအောင်သွားပြီးတော့အီတလီကတော့အမှတ်20နဲ့ရှုံးထွက်အဆင့်ကစားမှာဖြစ်ပါတယ်ခင်ဗျာ
နောက်ဆုံးရသတင်းတွေကိုမအေးသနာကျွန်နဲ့ကိုရင်နိုင်တို့ပြောပြပေးခဲ့တာပါရှင်။အခုတော့သတင်းဆောင်ပါတွေကိုစစ်တိုက်ထုတ်လွှင့်ပေးပါမယ်။ဘူးတီထောင်ရဲ့မောင်တော်ဒေသအတွင်းမွတ်စလင်ကျေးရွာတွေကရွာသား18,000ကျော်ဟာလုံခြုံရေးစိုးရိမ်နေရပြီးစာဝတ်နေရင်းနဲ့ကျန်းမာရေးအခက်အခဲတွေရှိတယ်ဆိုတဲ့အကြောင်းပြချက်တွေနဲ့နိုင်ငံငယ်နယ်စပ်ဘက်ကိုစုပြုံရောက်ရှိနေကြတယ်လို့မြန်မာအစိုးရသတင်းပြန်ကြားရေးကော်မတီကသတင်းထုတ်ပြန်ထားပါတယ်။ကျေးရွာတွေမီးရှို့ဖျက်ဆီးခံလိုက်ရတဲ့အတွက်လက်တလောအခြေအနေမှာနေစရာစားစရာအခက်အခဲနဲ့လုံခြုံရေးစိုးရိမ်ရတဲ့ရာနဲ့ချီတဲ့မွတ်စလင်ရွာသားတွေထွက်ခွာသွားနေကြတာဖြစ်တယ်လို့မွတ်စလင်ကျေးရွာသားတူကလည်းပြောပါတယ်ဒီအကြောင်းပြေစုံကိုမဆုမွန်ကဆက်ပြီးပြောပြပါမယ်ရှင်
။ဟုတ်ပါတယ်။အစံဖက်တိုက်ခိုက်မှုတွေဖြစ်ခဲ့တဲ့မောင်တော်ဒေသနဲ့ဘူးတီတောင်မြို့နယ်တွင်ကမွတ်စလင်ကျေးရွာတွေကရွာသား18,000ကျော်ဟာမြန်မာဘင်္ဂလားဒေ့ရှ်နိုင်ငံနယ်စပ်ကိုအစုလိုက်အပြုံလိုက်ရောက်ရှိနေကြတယ်လို့အစိုးရကအောက်တိုဘာလ5ရက်နေ့ကသတင်းထုတ်ပြန်ထားပါတယ်။ဒီမွတ်စလင်ကျေးရွာသားတွေဟာသူတို့အတွက်စားဝတ်နေရေးနဲ့ကျန်းမာရေးအခက်အခဲကြောင့်ရောနောက်ကျေးရွာတွေမှာလုံခြုံမှုမရှိတော့ဘူးလို့ယူဆရတဲ့အတွက်ကြောင့်ရောဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ခွာလာဖို့ဆက်သွယ်ခေါ်ယူမှုတွေကြောင်းဆိုတဲ့အကြောင်းပြချက်တွေနဲ့အိမ်နီးချင်းဘင်္ဂလားဘက်ခြံကိုအတုပ်လိုက်ထွက်ခွာနေကြတဲ့အတွက်မောင်တော်အုပ်ချုပ်ရေးအဖွဲ့တွေနဲ့လုံခြုံရေးတပ်ဖွဲ့တွေဘက်ကနေဆက်ကိုရောက်နေတဲ့တောင်းချီတဲ့မွတ်စလင်ကျေးရွာသားတွေကိုတွားရောက်ကြည့်ရှုခဲ့ကြတယ်လို့အစိုးရကထုတ်ပြန်တဲ့သတင်းမှာဖော်ပြထားပါတယ်။အဓိကကတော့စားဝတ်နေရေးအခက်အခဲနဲ့သူတို့ရဲ့နေအိမ်တွေမိရှို့ဖျက်ဆီးခံလိုက်ရတဲ့အနေအထားကြောင့်အခုလိုမျိုးလုံခြုံစိတ်ချရမယ်လို့ယူဆရတဲ့တပ်ဖက်နိုင်ငံကိုတင်းချောင်သွားနေကြတာဖြစ်တယ်လို့လည်းကိုလာထွန်းကပြောပါတယ်
။ကျွန်တော်တို့မောင်းတော့မှကြတော့ဖျက်ကြောပါတယ်။အဲ့အနေအကူဟိုစီရွာလောက်ပဲရှင်နေတယ်။တခြားတွေကကွန်လုံးဟိုဘင်္ဂလားဘက်ကိုကူဝပြီ။အာဒီမာရွာရမီရှုပစ်တယ်သူတို့ရွာရမီရှုပစ်တယ်လို့ကြတော့သူတို့ကနေလို့မရတာနေလို့မရတော့သူတို့ထွက်ပြေးကြတာပေါ့။ရာနေချီချီရတဲ့မှာအကူကဟိုနည်းနည်းပဲရှင်နေတယ်မြို့ပေါ်တော့ပဲရှင်နေတယ်
။မောင်တော်မြို့ပေါ်မှာတော့မွတ်စလင်တွေဟာလုံခြုံရေးတိတ်မစိုးရင်ရဘူးလို့လည်းမောင်တော်မြို့မှာလက်တလောနေထိုင်နေတဲ့မြို့သူကြီးကျေးရွာသားကိုလာထွန်းကဆိုပါတယ
်။အခုလုံးနေပါကုံဝါပြီဆိုတော့ဒီမှာသူတို့ကလည်းလုံစရာလည်းမရှိတော့ဘူးလေ။သူတို့ကျွန်တော်မျိုးပေါ်မှာပဲအဲ့လိုနည်းနည်းနဲ့ရှင်းနေတာဟိုကျွန်တော်ရခိုင်မျိုးနဲ့ဟိုရောက်ပြီးတော့နေတဲ့ဆိုတော့ဒါမဲ့တက်တက်နေတဲ့ကျွန်တော်ရွာတွေကတော့ဟိုမရှိတဲ့လောက်ပြီးသွားပြီတောင်းတော့မှာ
ไอ้รออันนี้มากูลาทุนโนช่วยจีจังเงี้ยเด็กคนนั้นเสียยาเล่าจังเงี้ยเลยสรุปไอ้เสียยาเล่าจังเงี้ยเลยเทเรียดีลูเนซูริกาอ๋อตัวว่าบ้าเจ้าดีเนมียาเนี่ยบีโร่มาทัดจาระเลยดามุลุเชนตัวก็ย่อแบบพี่ลูดีมาสั่นนี่ละเลยหัวบกตัวบุบบ่เนาะพี่ลูนี่ท่าสิลูว่าเลยเช่
บิลูเนี่ยหัวเป็ดตัวนี้เลยตัวดูข้าอย่างเนี่ยลูเอลูจ้าเลยจ้าเลยมีเล่มีเนี่ยเลย
ดังนั้นดีเฟมาหูบุตรองาลูรีนี่ได้เอลูคู่ลาชีเดตองดีบาลูชอบีโดเลยคู่ลาชีเดอากัวเนื้อเป็ดท่าอะไรต้องเยลล์ชีบีเนื้อเป็ดท่าบิดลูรีอะไรดีมาปุ๊บเลยมาตัวไหนกูดีเฟลมาตัวไหนกูพินิเลยเอลูรีอะไรมีอะไรชีเดดีมาบุตรองาลูรีอาจารย์พัดใจใครมูรีพิเคเลยจะใครมีเอาไว้มาโนดีตาเรมาลูรายเบกีลงจงซัวเสียชาเลชาในไทยนั่งยีกาเนื้อเนื้อดีเดียวเลยสมมุมูชีบูกาเยจีจงพิเดลูกำมันยอดาตุเตย์ปาติ
ก็อุดมวิกาเปียวบาลเลยตัวนี้เนี่ยนะว่าเราเองที่ก็จะเป็นเราอุดมวิกาเปียวบาลเลยผู้ที่เราอยู่ในดวงอาทิตย์ได้ยังสั่งยาเป็นนี่เลยยังใครได้ยินอุตส่าห์ในงานเราที่ถ้าใครยังใครได้ยินอะไรบ้างเวทชาได้ยินอะไรมาเลยลงจากยังแค่เนี่ยสั่งยังยังคันนี้จะแค่เรื่องยังใส่ในใจอะไรรูปเปียวบาลเลยฉะนั้นเราผู้ที่เรามองดูอะไรที่ด้วย
ฉันรู้ไม่เบี้ยคงจะฉันรู้เจ้าตัวเจ้าว่าฉันรู้ยังใครใจยังบ้าทุกข์สิ่งที่เจริญเนี่ยชาติสุดทุกประเทศพี่มาเรียนเรียนเลยแล้วเจ้ามาคงจะพอรับคุ้มมันชีวิตกูมั้ยไอ้นี่จะเป็นลาดิสปะกูแค่มันจะเนื้อส่งลู่ยังอาเดินจากเราทับยี่ลานี่เลยลูกกูลาตั้มกากาไม่ได้ทุบยันจีน่าเกล้าบ้าท้าพี่ตีเจ้าลาเรตุกข์เดือยตันตะวันจากกูกากเว็บบูกูนี่ทับไปหมดลู่นี่เลยลูกเลกูลาตั้มกากาเดินทุบยันท้าบาร์เลยเช่น มาสมมติเป็นพิจารณาพิบาร์เลยจะเสร็จมาเว้ยวันโยกากากวยยี่ต้าเสกูเดินเป็นลาดิชนักเก่งคอกเซสปิซาดีรัตเว้ยที่สิ่งนี้มาอย่างไม่รู้กบ้าจะมาเยี่ยมพอดีบลูเอชูกับพบยาทับาร์เลยยังคันพินักงานเอริกูยาวในจาร์เรตุกาเดรีด้วยกากวยยี่ลงยิ่งทับเป็นยี่สี่จิงกูเอาตัวบาลาเซย์เนี่ยมาสัตย์มุสีจิงทับาร์เลยลิซาสไลน์เปเปอร์เลยติดงูมาอีตันจิงพบยาพิบาร์เมื่อเช่น
This was actually a pretty good report. If you take out the effects of the hurricanes.
Gero hurricane dan khan ya de chin ni go be be ji yin do le kaung de chin ni ba. Moun nai dan go the ma twet yin alou kai paung 3 jaw do ka da ba.
Moun nai dan sa tet khan ya yin me le myin myin sa san lan lan thu nai ne la la le shin ni de lo le khan man ni ya ba.
Actually by next month we're going to see a huge boost to payroll gains as people return to work.
Chin la ya ma so yin le lu ri alou twi pyan lou chaung ma phit de de alou kai ni chi de do la au ma ba.
ออโตบาร์เรลีเต็งเราที่พิลาเองเลยฉันเอาการมาเอาเบาไม่ก็มาที่นี่เท่าเล่ากันในล่าสุดตัวล้านนี้ลูกทุกชั่วโมงนี้เนี่ยพี่มีอัตนาอีลูกค้าล่าจ้าเอาก็ล่าเร่ตรงนี้จะทำไม่ยากเลยเนาะตัวแกยากาสัตย์มาล่าเร่มาเนาะตรงนี้จะทำง่ายเลยเนาะที่ตัวล่าแกไปเลยคนละงานนี้ลูกค้าชอบไปวันสามวันนี้เลยอินที่ดอกก็มาซีว่าเส้นยาชิโจเจ็ดกูกูก็มูนันวิ่งไปเจ้าหนุ่มสู้ว่าเลย
That's because the hurricane reduced employment in some lower wage sectors and leisure and hospitality.
PNC Financial Services
People are coming back to work already. The October job numbers will be solid. And then we'll see some benefits from federal aid, from insurance payments that will help support
rebuilding.
I think the consumers are in good shape. They are going out and buying cars and light trucks, and that's good news for U.S. manufacturing.
Well, you don't swim with my leg, Chini Kong Melu Tamari. Gari Trakang is already where Jack Chanjara, American Kong Tolunga, and Trotter Ringama.
ပြီးခဲ့တဲ့လတဲ့အလောက်ကနေဆုံးရှုံးခဲ့ရင်လည်းမနစ်တုံးကအလောက်ရှာနေကြတဲ့အမေရိကန်နိုင်ငံသားတွေက3နှစ်လောက်ရော့ချသွားတဲ့အကြောင်းလဲအလုပ်သမားဝန်ကြီးဌာနကသတင်းထုတ်ပြန်ထားပါတယ်ခင်ဗျာ
ခုနနားဆင်ရတဲ့အကြောင်းကတော့ဒီအင်အားပြင်းဟာရီကိန်းမုန်တိုင်းနှစ်ခုတန်ကိုဇက်လိုက်ဆိုလိုခံခဲ့ရတဲ့အမေရိကန်ပြည်ထောင်စုမှာမျောလင့်ထားတာထက်အလုပ်ကိန်းတွေလက်လွတ်ဆုံးရှုံးခဲ့ရပြီးတော့စက်တင်ဘာလထဲအလုပ်နေရာပေါင်း 3,300 ဆုံးရှုံးခဲ့ရတဲ့အကြောင်းဖြစ်ပါတယ်။မဲလ်အာစီခါရဲ့ဆောင်းပါးကိုကိုအောင်လုံးတင်ပြပေးခဲ့တာပါ။အခုတော့ဒီဝမ်ယောဂကကွယ်ရေးသောက်ဆေးကိုသိန်းဘင်္ဂလားဒေ့ရှ်နိုင်ငံကော့ခ်စ်ဘဇားဒေသအတွဲဒီစနေမှာရောက်မယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကဖော်ပြထားတဲ့ဆောင်းပါးတရင်ပြေဖို့ချက်ကိုနားဆင်ရမှာဖြစ်ပါတယ်ရှင်
။အကြမ်းဖက်မှုကြောင့်ထွက်ပြေးလာတဲ့ရိုဟင်ဂျာဒုက္ခသည်ရေတွက်ဟာဩဂတ်လ25ရက်နေ့စီးရင်အရာဆိုရင်တတ်တဝက်ကျော်ရှိနေပြီဖြစ်ပြီးတော့ဝမ်ယောဂါဖြစ်နိုင်တဲ့အနေနဲ့ရင်ဆိုင်နေရပါတယ်။ကော့ခ်စ်ဘဇားမှာခြေချပုံပေးထားတဲ့နေရာတွေမှာလူနေထူထပ်ပြီးတော့ဒေစီလောက်တဲ့ယောဂါတွေဖြစ်နိုင်တဲ့အခြေအနေတွေကိုဖန်တီးထားသလိုဖြစ်နေပါတယ်။မတန်ရှင်းတဲ့တောက်ရည်မလက်တဲ့အစားအစာနဲ့မိန်လာစနစ်တွေမတန်ရှင်းတာကြောင့်ဝမ်ယောဂါပြည့်နေနိုင်ပါတယ်။ဝမ်ယောဂါအစိုးရဆုံးအခြေအနေတွေမပြတ်ပွားအောင်တောက်ဆေးတွေဖြန့်ပြူးပေးမဲ့အစီအစဉ်နဲ့ကာကွယ်နိုင်တယ်လို့ WHO အဖွဲ့ပြောခွင့်ရ Derek Jasarevic ကပြောပါတယ်
။ Target population is 650,000 people every individual above age of 1.
လူရဲ့6သိန်းခွဲအတွက်ရည်ရွယ်ပါတယ်။တစ်နှစ်ကျော်အရွယ်ရှိသူတိုင်းအတွက်ပါ။ကာကွယ်ဆေးထိုးပေးမဲ့သူတွေနဲ့စေနာဝန်ထမ်းတွေပါဝင်တဲ့အဖွဲ့အစည်းကဆောင်ရွက်မှာပါ။ပထမတတုပ်အပီနှစ်ပတ်အကြာမှာနောက်တတုပ်ဆက်လက်ဆောင်ရွက်ဖို့စီစဉ်ထားပါတယ်
။အသက်တစ်နှစ်ကနေ9နှစ်အရွယ်ကလေး2သိန်းခွဲအတွက်ကာကွယ်ဆေးကိုဒုတိယအတုပ်မှာဆောင်ရွက်ပေးမှာဖြစ်တယ်လို့ Jasarevic ကပြောပါတယ်။ရိုဟင်ဂျာဒုက္ခသည်တွေကိုလက်ခံထားတဲ့ Bangladesh အတိုင်းဝိုင်းကိုလည်းဝမ်ယောဂါကာကွယ်ဆေးပေးသွားမယ်လို့သူကပြောပါတယ်။ဒုက္ခသည်တွေအစဉ်ပြေစေဖို့မြေဧကတထောင်ကိုဘင်္ဂလားဒေ့ရှ်အစိုးရကထပ်ချပေးထားတယ်လို့နိုင်ငံတကာရွှေပြောင်းခြေချသူများအကူအညီပေးရေးအဖွဲ့ IOM ပြောခွင့်ရ Joel Millman ကပြောပါရယ်စက်တင်ဘာလလယ်တုန်းကဧကနထောင်ပေးခဲ့ပြီးတော့အခုနောက်ထပ်ထပ်ပေးတာလည်းဖြစ်တဲ့အကြောင်း Millman ကပြောပါရယ
် Officials plan to use the vast site to accommodate all the Rohingya refugees in Cox's Bazar both new and old arrivals in one settlement
တောင်းနေပြီးသားရိုဟင်ဂျာဒုက္ခသည်တွေအစ်ရောက်လာတဲ့သူတွေပါ Cox's Bazar ကနေရာတစ်ခုထဲမှာပဲတပေါင်းတစ်စီးတဲ့အခြေချနေထိုင်မှုတရားဝင်စီစဉ်နေပါတယ်ဒုက္ခသည်ပေါင်း9သိန်းနေထိုင်တဲ့ကမ္ဘာအကြီးဆုံးဒုက္ခသည်စခန်းဖြစ်လာပါလိမ့်မယ
်ဒုက္ခသည်တွေအတွက်ပိုကောင်းတဲ့အိမ်ယာတွေလိုအပ်တယ်လို့အထောက်ပံ့ပေးရေးတာဝန်ရှိသူတွေကပြောဆိုနေပြီးတော့ဒုက္ခသည်စခန်းကြီးတိဆောက်တာဟာရိုဟင်ဂျာပြည်ထနာအတွက်အပြည့်မဟုတ်ဘူးလို့လည်းပြောပါတယ်ပြည်ထနာရဲ့ဈေးမြစ်ကိုဖြည့်ရှိရမယ်လို့လည်းပြောပါတယ်မြန်မာနိုင်ငံဘက်ကဒုက္ခသည်တွေဘေးကင်းလုံခြုံစွာကုသမောနဲ့ကိုပြန်နိုင်မဲ့အခြေအနေတွေကိုဖန်တီးပေးရမှာလည်းဖြစ်ပါတယ်ရှင်
မိုက်တန်စင်တင်ပြပေးခဲ့တာပါရှင်အခုတော့မြန်မာတခွင်အစီအစဉ်ကိုတင်ဆက်ပေးပါမယ်မြန်မာနိုင်ငံရဲ့နိုင်ငံရေးငြိမ်းချမ်းရေးကိစ္စရတွေမှာအမျိုးသမီးတွေပုံမပါဝင်လာနိုင်အောင်အရေးအချင်းရှိတဲ့မျိုးဆက်တဲ့လူငယ်အမျိုးသမီးမွေးထုတ်ပေးဖို့လိုအပ်တယ်လို့လက်ရှိဦးဆောင်အခမ်းကဏ္ဍမှာရှိနေတဲ့အမျိုးသမီးတွေအနေနဲ့လည်းဆုံးဖြတ်ချက်ချလုပ်ကိုင်နိုင်တဲ့နေရာရရှိဖို့လိုအပ်တယ်လို့အမျိုးသမီးရေးလှုပ်ရှားသူတွေကပြောပါတယ်အပြည့်အစုံကိုတော့မြင့်မခသတင်းအေဂျင်စီကကိုကောင်းမြဖြိုတင်ဆက်ထားတာကိုနားဆင်ကြရအောင်ပါရှင်
ဆိုရတဲ့လက်ထံမှာတော့27ရာစုပင်လုံးငင်းချင်းညီလာတဲ့အစည်းအဝေးကိုနှစ်ကြိမ်ကျင်းပခဲ့ပြီးပြည်အောင်စုသဘောတူစာချုပ်အစိတ်ပိုင်း1အဖြစ်ကဏ္ဍချင်း5ခုကသဘောတူညီချက်38ချက်ကိုလက်မှတ်ရေးထိုးမှုတွေလှုပ်ဆောင်ခဲ့ပါတယ်အစိုးရဌာနအနေနဲ့27ပင်လုံးအစည်းအဝေးရသဘောတူညီချက်တွေကို2019ခုနှစ်မေလ29ရက်ကလက်မှတ်ရေးထိုးခဲ့တာဖြစ်ပြီးအခုချိန်မှာလေးလကြာမြင့်နေတဲ့ဒီအကောင့်ထဲဖော်မှုတွေလှုပ်ဆောင်တာမရှိသေးသလိုအမျိုးသမီးတွေငင်းချင်းဖြစ်စဉ်မှာပါဝင်မှုအခွင့်အရေးတွေကတော့လိုအပ်ချက်တွေခွဲခြားဆက်ဆံခံရမှုတွေရှိနေတယ်လို့အမျိုးသမီးအခွင့်အရေးလှုပ်ဆောင်သူတွေကပြောဆိုနေကြပါတယ်။ KIU မှာအမျိုးသမီးခေါင်းဆောင်တယောက်အဖြစ်ပါဝင်နေတဲ့ဘိုးအလို့မှုဆောင်ကော်မတီဝင်နော်ဒါဒါကတော့အမျိုးသမီးတွေငင်းချင်းဖြစ်စဉ်မှာပါဝင်ဖို့အတွက်ဘာတွေအခက်အခဲဖြစ်နေတယ်လဲဆိုတာကိုတော့အခုလိုပြောပြပါတယ်။
အမျိုးသမီးတွေဘွဲ့အတွေ့အကြုံအခက်အခဲအများကြီးရှိတယ်။အခုဆိုလို့ရှိရင်ပထမဦးဆုံးညီမတိအနေနဲ့ကျွန်မတို့တိုင်းရင်းပြည်အမျိုးသမီးအနေနဲ့ညီမစကားကျွမ်းကျင်မပြောနိုင်ဘူး။နောက်နံပါတ်2အချက်ကကျွန်မတို့အားကြီးဥပမာပညာရေးအားနည်းတယ်။အဲ့ဒါကိုပြန်ပြောရမယ်ဆိုအရှိရွယ်ကျွန်မတို့ရဲ့ဖိနစ်ခံခဲ့ရတယ်။ကြောင်းမနေခဲ့ရဘူး။ဒါအခက်အခဲအများကြီးရှိတယ်။လူမသိသူမသိကြောက်ကြောက်အများသမားကိုပြေးပြီးပြေးတဲ့ကြီးပြင်းလာပြီးတော့ကျွန်မတို့ကအဆောက်အအုံတော့အဲ့လိုဖြစ်တဲ့ခါကျတော့အမျိုးသမီးတွေပါဝင်လာနိုင်ဖို့ကအခုကျမတို့စူးစမ်းနေတယ်ကျမတို့ခေါင်းဆောင်တွေလည်းအခုသိလာပြီအမျိုးသမီးတွေကလည်းပါဝင်ရအောင်ဆိုတာသိလာပြီသူတို့ချက်လက်စူးစမ်းနေတယ်တခုပြောချင်တာရှေ့ဆက်ပြီးတော့အမျိုးသမီးအများကြီးပါဝင်တော့ကျမတို့လောက်ရမယ်ကျမတို့ကိုယ်တိုင်ကက ဒီလက်လက်ကန်အဖွဲ့အစည်းမှာဆိုလို့ရှိရင်ကျမတို့လက်လက်ကန်အဖွဲ့လက်လက်ကန်ကြီးမတက်ခဲ့မယ်လို့အားလုံးအစစအရကျွန်တော်တို့ပါဝင်ခဲ့တယ်။ဒါကြောင့်မို့အမျိုးသမီးတွေပါဝင်လာနိုင်ဖို့လို့ကျမတို့ဆွမ်းဆောင်ရမယ်။တကယ်တမ်းအရေးချင်းရှိတဲ့အမျိုးသမီးအများကြီးရှိပါတယ်။အဲ့ဒီချင်းရှိတဲ့အမျိုးသမီးတွေကသူတို့ကိုသူတို့ယုံကြည်ချက်သိမ့်မကြသေးဘူး။မဖြစ်လို့ဆိုလို့ရှိရင်ခုနပြောသလိုမြန်မာစကားကြောင်းချင်းမပြောနိုင်ဘူး။ချင်းမင်းများကြောင်းမနေခဲ့ရဘူး။အဲ့ဒီဒါကြောင့်မို့ကျမတို့ကအခုကဟိုအမျိုးသမီးရဲ့ capacity ပေါ့နော်ကျမတို့မြင့်တင်တယ်စင်ကန်းတွေပြီးတယ်နောက်ဥခင်းယူရလဲသူတို့ဆက်လုပ်ကြမယ်လူငယ်တွေသူတွေပါဝင်ဖို့အမျိုးသမီးပါဝင်ဖို့နိုင်ငံရေးမှာခြေထောက်ဝင်ဆောက်ရှားဖို့အခုခင်းယူရလဲကြိုးစားနေပါတယ်လို့
လက်ရှိဆိုရလက်ထက်မှာတော့ငြိမ်းချမ်းရေးပြစ်စင်မှာအမျိုးသမီးပါဝင်ခွင့်ရာဂိုင်းတော့မြင့်တက်လာပြီမဲ့လဲကိုယ်တိုင်ဆုံးဖြတ်ခွင့်ဆွေးနွေးခွင့်အမှန်တကယ်ပါဝင်ခွင့်ရရှိမယ်အခွင့်အရေးတွေကတော့အနေပါနေတော့မှာဒါကြောင့်အမျိုးသမီးတွေအခွင့်အရေးအတွက်အမျိုးသမီးအဖွဲ့တွေစုပေါင်းပြီးစစ်စစ်လုံးလုံးနဲ့လှုပ်ဆောင်တင်နေလို့လဲမြန်မာနိုင်ငံလုံးဆိုင်ရာကျောင်းသားများဒီမိုကရက်တစ်တပ်ဦး ABSDF ရဲ့ဘိုးကော်မတီဝင်မိစုပွင့်ကခုလိုပြောပါတယ
်။အရေးအကြီးဆုံးကတော့ဒီအမျိုးသမီးတွေအနေနဲ့ညီညီညွတ်ညွတ်နဲ့ခုအချင်းချင်းဒီအမျိုးသမီးအဖွဲ့အစည်းတွေပေါ့နော်အမျိုးသမီးရေးဦးနဲ့ပေါင်းများစွာလှုပ်လာတဲ့အချိန်မှာဘာတွေလိုလဲဆိုတာသူတို့မြင်လာသိတယ်။ဒါပေမဲ့အမျိုးသမီးအဖွဲ့အစည်းတွေအချင်းချင်းပို့ပြီးတော့နှိစပ်ဖို့ပို့ပြီးပွတ်ပွတ်လင်းလင်းနဲ့ရင်းရင်းနှီးနှီးရုံရုံချစ်ချင်နဲ့အဲတိတ်တိတ်ချာချာမာပြူဟာနီးပြူဟာပြင်ဆင်ပြီးတော့မှဒီ process ထဲမှာပါပါအောင်ဘလို့ခေါင်းဆောင်တွေပါနေပြီဆိုရင်ဘလို့ support လုပ်မလဲသူတို့တွေဘလို့ဝင်ရမလဲအင်းနဲ့အားနဲ့ပေါ့နော်နောက်ထပ်ဘလို့ထပ်ဆွဲခေါ်ဖို့အတွက်ဘလို့လူတွေကိုထပ်ပြင်ဆင်ထားမလဲဆိုတော့ဒီလိုအပိုင်းတွေကိုစနစ်တကျနဲ့မဟာပြူဟာကြကြတိစာပြင်ဆင်ထားဖို့တွေလိုတယ်လို့ထင်တယ်ဥပမာဒီ NCA အခြေခံတဲ့ငញ្ញရေးဆွေးနွေးပွဲမှာအခုမူပေါင်ပေါ့နော်နိုင်ငံရေးဆွေးနွေးမှုမူပေါင်ကိုအတိမပြုသေးဘူးဒါမဲ့မကြခင်အတိပြုနိုင်ဖို့စူးစမ်းနေကြတယ်ဒါကတော့ UPDJC ပြည်ထောင်စုငញ្ញရေးဆွေးနွေးမှုပူးတွဲကော်မတီထဲမှာစူးစမ်းနေတာဒါမဲ့အဲ့ထက်မှာကျွန်တော်တို့ကအမျိုးသမီးတွေနဲ့ပတ်သက်တဲ့အချက်လက်တွေထည့်ကျင်တာတွေပြင်ကျင်တာတွေအများကြီးရှိတယ်ဆိုရင် UPDJC ရဲ့ပြင်ပ NCA ပြင်ပမှာရှိတဲ့အမျိုးသမီးလှုပ်ရှားသူတွေစီကိုအချိန်မီသတင်းတွေပေးပို့ပြီးတော့မျိုးရမီနေနေနဲ့မူပါမှာဗာထဲ့ဖို့လိုလဲဆိုရဲဟာကိုအများဆုံးပြင်ဆင်နိုင်တဲ့အခင်းကျင်းပြီးရင်ဘလို့အထဲကိုရအောင်နီလန်းပေါင်းစုံနဲ့နိုင်ငံရေးပါတီဘက်လန်းအစိုးရဘက်လန်းစစ်တပ်ဘက်လန်း DAO ဘက်လန်းဒီလိုလမ်းကြောင်းပေါင်းစုံကနေဝင်နိုင်အောင်ကြိုးစားနိုင်တဲ့ဟိုပြင်းပြင်းထန်ထန်အလုပ်လုပ်ရမယ့်အခြေအနေပေါ့နော်ညီညီညွတ်ညွတ်စုစည်းစည်းနဲ့ပြင်းပြင်းထန်ထန်လုပ်လုပ်ရမယ့်အခြေအနေတွေကလိုနေတယ်လို့ကျွန်မမြင
်ရန်ကုန်တိုင်းဒေသကြီးလွတ်တော်ကိုယ်စားလှယ်ဟောင်းဒေါက်တာဒေါ်ရင်ညိုတင်ကတော့နိုင်ငံရေးငြိမ်းချမ်းရေးဖြစ်စဉ်မှာအမျိုးသမီးတွေပုံမပါဝင်လာနိုင်အောင်ရည်ရှိလုပ်ကိုင်နိုင်မယ့်အခြေချင်းရှိတဲ့မျိုးဆက်တဲ့လူငယ်အမျိုးသမီးတွေမွေးထုတ်ပေးဖို့လိုအပ်ပြီးအခုချိန်မှာပါဝင်ခွင့်ရတဲ့မျိုးသမီးတွေကဆုံးဖြတ်ပိုင်ခွင့်ရှိတဲ့နေရာတွေမှာရှိနေဖို့လိုအပ်တယ်လို့အခုလိုပြောပါတယ်
။အမျိုးသမီးတွေက well informed ဖြစ်ရမယ်။ well informed ဖြစ်ရမယ်ဆိုတော့တတိအချက်လက်ကျွယ်ဝရမယ်။မျိုးသားတွေနဲ့ဒန်းတူအရာရာသိနေအောင်သူတို့ကိုသူတို့အများကြီးပြောထောင်ရမယ်နော်။လုပ်ရမယ်။ပါဝင်ခွင့်ရနေတဲ့အမျိုးသမီးတွေမှာလည်းအများကြီးအားနည်းချက်တွေတွေ့ရတာလည်းရှိပါတယ်။ဒါဘာကြောင့်လဲဆိုတော့အန်တီတို့နိုင်ငံရဲ့အတိတ်မှာဖြတ်သန်းခဲ့တဲ့ပညာရေးစနစ်ကြောင့်ပဲ။အဲ့ဒီပညာရေးစနစ်ကြီးကလည်းပြည်ပင်ပြောင်းလဲဖို့လိုရဲပေါ့နော်အဲ့ဒီပညာရေးစနစ်ကြီးကမညီမျှမှုတွေအများကြီးဖြစ်ထွန်းစေတယ်ဒါကြောင့်မလို့ပြည်နယ်နဲ့ဒီပြည်ပခြားပေါ့နော်သွေးကွဲမှုတွေဖြစ်စေတယ်ပေါ့နော်ခုနလို capacity ဘိုင်းမှာရေချင်းဘိုင်းမှာကွာဟမှုတွေအများကြီးဖြစ်စေတယ်ပေါ့နော်ဒါကြောင့်မလို့ပြီးခဲ့တဲ့တိုင်းပြည်မှာရှင်သုံးလာခဲ့တဲ့ပညာရေးစနစ်ကြောင့်အမျိုးသမီးတွေက decision makers ပေါ့နော်နေရာကိုမရောက်နိုင်သေးဘူးဖြစ်နေတယ်ပေါ့နော်ဆုံးဖြတ်ချက်ချမှတ်နိုင်သူတွေအနေနဲ့ပါဝင်ခွင့်ရမှသာလျှင်သူတို့ရဲ့ပါဝင်မှုတွေကအထိပယ်ပြေသွားတယ်ပါဝင်မှုလို့အတူတူပြောနိုင်မှာဖြစ်တယ်ပေါ့
2010နောက်ပိုင်းကစပြီးနိုင်ငံရေးလှစ်တော်ငြိမ်းချမ်းရေးဖြစ်စဉ်တွေမှာအမျိုးသမီးတွေပါဝင်ခွင့်အမြင့်တက်လာတဲ့အနေအထားရှိနေပေမဲ့အရက်ဖက်အဖွဲ့အစည်းတွေတောင်းဆိုထားတဲ့30ရာခိုင်နှုန်းအထိတော့ပါဝင်ခွင့်မရရှိသေးပါဘူးပြည်ထောင်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံးဒုတိယကြိမ်အစည်းအဝေးတုန်းကတော့အစိုးရတက်မတော့နိုင်ငံရေးပါတီတို့တော့တိုင်းနာလက်နက်ကန်အဖွဲ့အစည်းနဲ့ပါဝင်တဲ့ပါဝင်ထိုက်သူတွေစုစုပေါင်းအယောက်910မှာအမျိုးသမီးဥယျာဉ်154ဦးအထိပါဝင်ခဲ့ပါတယ်။ကျွန်တော်ကောင်းမြတ်ပြောပါမြမကတရင်အေဂျင်စီကနေ VOA ကိုပေးပို့လိုက်တာဖြစ်ပါတယ
်။အပစင်တင်ဆက်တဲ့မြန်မာတခွင်အစီအစဉ်ကိုနားဆင်ကြကြရတာပါ။အခုမကြခင်ထုတ်လွှင့်မဲ့ဒုတိယပိုင်းနာယူရဲ့အစီအစဉ်မှာတော့ဒါရိုက်လေးလိုင်းဆွေးနွေးခန်းကိုနားဆင်ကြရမှာဖြစ်ပါတယ်ရှင်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို24 25နဲ့32ဒုကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ဒ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
လာညချင်ပါရှင် VOA မြန်မာပိုင်းစနေညအစီအစဉ်ကိုည9:00နာရီကနေ10:00နာရီထိဓာတ်ရိုက်အဆက်တိုက်ထုတ်လွှင့်ပေးနေပါတယ်အခုတော့ဒီသောဒရှင်တွေစောင့်မျှော်နေတဲ့ဓာတ်ရိုက်လေလံစနေကန်အစီအစဉ်ကိုထုတ်လွှင့်ပေးပါမယ်စီစဉ်တင်ဆက်သူကိုအောင်လင်ဦးနဲ့ထုတ်လုပ်သူမဆုမွန်တို့တင်ဆက်ပေးသွားမှာပါရှင
်မင်္ဂလာပါခင်ဗျာဒီနေ့ဓာတ်ရိုက်လေလံအစီအစဉ်မှာတော့ဒီရခိုင်ပြည်နယ်အရေးကြောင့်နိုင်ငံတကာဆက်ဆံရေးပေါ်မှာရက်ခက်လာနေတဲ့အလားအလာတွေကိုဆွေးနွေးရမှာဖြစ်ပါတယ်ရခိုင်ပြည်နယ်အချက်တဲကြောင့်ဗဲနိုင်ငံတွေနဲ့ဆက်ဆံရေးပြတ်ပြီးဗဲနိုင်ငံတွေနဲ့ဆက်ဆံရေးမှာပုံမှန်နီးကပ်လာနိုင်တယ်လဲနိုင်ငံတကာမျက်နှာစာမှာရရှိအကျိုးဆက်တွေရောဘာတွေကြောရနိုင်တယ်လဲဆိုတော့ကျွန်တော်တို့ဆွေးနွေးဖို့အစီအစဉ်ထားပါတယ်ဆွေးပင်နိုင်ဆွေးနွေးမဲ့ပုဂ္ဂိုလ်တွေလည်းအခုဆိုရင်လေလိုင်းပေါ်မှာရောက်နေဖြစ်တဲ့အတွက်အစီအစဉ်စကြပါတယ်အရင်ဆုံးကတော့ကျွန်တော်ဒီအမေရိကန်ပြည်ထောင်စုမှာအခြေဆိုင်နေထိုင်တဲ့ဒေါက်တာတက်ဆူရဲ့သဘောထားကိုကြားချင်ပါတယ်တကယ်တော့ကျွန်တော်တို့ဒီမြန်မာနိုင်ငံမှာအရသာအစိုးရတက်လာပြီးဒီမိုကရေစီထွန်းတိစနိုင်ငံတကာနိုင်ငံဖြစ်နေတဲ့နိုင်ငံတကာချီးကျူးနေတဲ့အချိန်မှာအခုနောက်ဆုံးဒီရခိုင်အရေးကြောင့်ဒီနိုင်ငံတကာအမြင်တွေဟိုပြောင်းတော့မယ့်အလားအလာရှိနေတာဆရာ
ဟုတ်တယ်ခင်ဗျာအခုပြီးခဲ့တဲ့နှစ်ပတ်လောက်တရင်နေအဖြစ်အပျက်တွေကြည့်လို့ရှင်တော့ကျွန်တော်တို့မြန်မာနိုင်ငံမှာလက်ရှိအစိုးရရောနောက်ဟိုအထင်ရှားဆုံးကောင်းဆောင်ဖြစ်တဲ့တော်အောင်ဆန်းစုကြည်ရဲ့နာမည်ပါကြည့်ကြည့်စီတဲ့ပြပြစီတဲ့တနည်းအားဖြင့်နောက်ကျောင်းဟိုပြောင်းပြန်ဖြစ်စီတဲ့အမြင်တွေနိုင်ငံတကာမီဒီယာမှာရောတခါနိုင်ငံတကာအစိုးရတော်တော်များများမှာပါအဲ့လိုဖြစ်နေတယ်လို့ဟိုမြင်ပါတယ်ခင်ဗျာအတမဆုံးကောင်းစရာဖြစ်ပါတယ
်ဟုတ်ကဲ့ဆောက်တင်ဆိုကျေးဇူးပါနောက်သူကတော့ကျွန်တော်တို့ဒီအမေရိကန်ပြည်ထောင်စုမှာပဲခက်တာရောက်ရှိနေတဲ့မန္တလေးမြို့မှာရှင်းနေဦးသိန်းတန်းဦးဖြစ်ပါတယ်ဆိုတော့ဆောက်ဟိုဦးသိန်းတန်းဦးပြောမယ်ဆိုလို့ရှိရင်တော့ကျွန်တော်တို့ဒီဟိုရခိုင်ပြည်နယ်အရင်းနဲ့ပတ်သက်လို့မြန်မာနိုင်ငံအပေါ်မှာနိုင်ငံတကာဖိအားတွေကဒီပြောမယ်ဆိုရင်ဒီ88နောက်ပိုင်းမှာအပြင်းထန်ဆုံးလို့တော့ပြောနိုင်ပါတယ်ဆိုတော့ဒါတွေကမြန်မာနိုင်ငံအပေါ်မှာဒီနိုင်ငံတကာအမြင်ပြောင်းလာရလို့ဆိုနိုင်လားဆရာ
ဆိုနိုင်ပါတယ်အခုကျွန်တော်ကြည့်ရောက်နေတဲ့ဆန်ပိုစီယမ်မှာရောနောက်ရွေးတဲ့စိတ်တပတ်နဲ့တွေ့ဆုံတဲ့အခါမှာရောဒီကျွန်တော်တို့နိုင်ငံပေါ်ထူးထူးကျန်တော်အောင်ဆန်းစုကြည်အပေါ်မှာကျောင်းပြန်အကျိုးသက်ရောက်မှုကိုကျွန်တော်တွေ့ရတယ်အထူးသဖြင့်ကိုယ်တော့ကတည်းကတော်တော်ကျဉ်းချမ်းတဲ့သဘောထားရှိတော့ကျွန်တော်တွေ့ရပါတယ်။
ဟုတ်ကဲ့ကျေးဇူးပါ။ကျွန်တော်နောက်တူကတော့ဒီဟိုမြန်မာနိုင်ငံကိုစည်ယူသူပါ။ကိုစည်ယူသူရဲ့သဘောထားလည်းပြောပါအောင်ခင်ဗျာ။ခုမျိုးနိုင်ငံတကာမြန်မာနိုင်ငံအပေါ်မှာဘယ်လောက်တောင်အမြင်တွေပြောင်းနေပြီလို့ယူဆလဲ
။အခုကတော့တော်တော်ပြောင်းသွားတယ်။ပြောင်းသွားတဲ့အခါကျတော့အပြင်းသွားရင်တောင်မှဒီကိစ္စပဲဆိုတော့တန်းမေးတယ်။တန်းမေးရင်လည်းသူကဟိုမြန်မာတွေကဟိုပြောရရင်တော့အစိုးဘက်ကတခါလေတက်မှတ်ပြီးတော့မြင်တဲ့သဘောဖြစ်နေတယ်ဗောနော်အရင်ကတော့ကျွန်တော်တို့အစိုးရကိုမကောင်းငင်ခံရတာမျိုးရှိခဲ့တယ်ဗောနော်အရင်တက်မှတ်လို့အစိုးရလက်ထက်ကအခုကျတော့အစိုးရတယ်မကဘဲနဲ့ဒီတာမန်ပြည်သူတွေရောကိုပါရောထွေးပြီးတော့မြင်လာတာတွေ့ရတယ်ဗျာ
ဟုတ်ကဲ့ဆိုတော့ကျွန်တော်ဟိုဒေါက်တာတက်ဆွေကိုမေးချင်ပါတယ်အခုလိုနိုင်ငံတကာအမြင်တွေပြောင်းလာခြင်းဟာဟိုတကယ်ပဲမြန်မာဟိုရခိုင်ပြည်နယ်အရေးကဟို88တဲတောင်မှပို့ပြီးတော့အခြေအနေကစိုးနေတယ်လို့တကယ်ပဲဟိုဟိုအဲ့လိုသုံးတမ်းမဲ့အခြေအနေမျိုးမှာတကယ်ရှိနေလို့လားဒါမှမဟုတ်အခုဟိုအစိုးရပြောနေသလိုပေါ့လေဒီမီဒီယာတွေရဲ့ဟိုမှားယွင်းတဲ့သတင်းတွေဖော်ပြမှုတွေကြောင့်ဖြစ်နေရတာလားဟိုဘာလို့အကြောင်းရင်းတွေကြောင့်ဒီအနောက်နိုင်ငံတွေအမြင်ကဘလောက်တောင်ဟိုအဖြူနဲ့အမဲလို့ပြောင်းလဲသွားတာလဲဆရာ
ဟုတ်ကဲ့အာကျွန်တော်လက်ရှိအစိုးရကတင်ပြတဲ့ဟိုဖြစ်ချင်းချက်ကလည်းဟိုမှတ်နေခင်ဗျာနောက်တစ်ခုကဟိုနိုင်ငံတကာကဒီအရေးကိစ္စမှာဟိုကျောင်းကျောင်းစီလျုံမှုဟိုကိုလောလောကူကူနဲ့တခါလောလောကူကူဆုံးဖြတ်ချက်ချတဲ့အခြေအနေတရတာဖြစ်တယ်1988တုန်းကလို့နိုင်ငံရေးစနစ်ကြီးတစ်ခုအပြောင်းလဲကိုမြင်တာမဟုတ်ဖက်နဲ့လူမျိုးစုလေးတစ်ခုတနည်းပြည့်ဖြစ်ပျက်တစ်ခုတနည်းပြည့်အဲ့အဖြစ်ပျက်ကိုတော့မှသုံးလုံးနဲ့ဆိုဟောဟာရာစကလုံးတဏမကြီးရဟောဟာရာစကလုံးဟာသူတို့သုံးတာနဲ့တကယ်ဖြစ်တယ်နဲ့ကွာဟာနေတော့အဲ့တော့တနည်းအားဖြင့်ပြောရင်တော့အခုကိစ္စဟာဖုတ်ပူမိလိုက်အဲဆောင်ရွက်ချက်ဆုံးဖြတ်ချက်ချပြီးလုပ်နေကြတဲ့သဘောသာဖြစ်ပြီးတော့1988ရဲ့အချိန်နဲ့ဟိုပနာဟိုအရွယ်စားဘလောက်ကြီးကြီးတူတူဟိုကုန်တည်ခြင်းတတော်ကိုကြွားတယ်လို့ကျွန်တော်မြင်နေတနည်းအားဖြင့်ဟိုကံမကောင်းမှုပေါ့လေကျွန်တော်တို့တိုင်းပြည်နဲ့ကျွန်တော်တို့လူမျိုးတွေကံမကောင်းမှုတက်တာဖြစ်ပြီးတော့ဒီလိုဖြစ်နေတာတွေကလည်း
ကျွန်တော်နဲ့နိုင်ငံရဲ့ပြည်သူကျွန်တော်နဲ့နိုင်ငံရဲ့အမျိုးသားချုပ်စည်းပွားနဲ့ကြည့်လို့ရှိရင်တော့တခါလေပေးဆက်ဆရာရှိပေးဆက်ရတာတော့ဟိုတန်ကောင်းတန်တယ်လို့တောင်းကျွန်တော်ပြောချင်တယ်တော်တော်လေးပဲဟိုဒါဟာကြီးမားတဲ့အပြောင်းလဲကြီးအဆိုးအဝါးကြီးတစ်ခုဖြစ်ပါတယ်။โอเคဟိုဆရာဦးသွင်းသားဦးသဘောရောဟိုခင်ဗျာအခုကျွန်တော်တို့ဒီအနောက်နိုင်ငံတွေကအမြင်ပြောင်းလာတာတွေကဟိုဆိုဆရာ
ခုသူတို့ရတဲ့သတင်းတွေကဟိုအမှန်တွေအမှားတွေလည်းရောနေပေါ့နော်အခုသူလက်ရှိတွေ့နေတာကသူတို့ကဟိုဘင်္ဂလားဒေ့ရှ်မှာကျွန်တော်တို့ရောက်နေတဲ့ဒီဒုက္ခတွေတွေပေါ့နော်ဒုက္ခတွေဥည်အရေးတွေ့ရရောက်တဲ့အချိန်ကာလအတိုင်းတားရနောက်ဆွဆွဲချက်တွေပေါ့နော်ဆွဆွဲချက်တွေကအလွန်ပြင်းထန်ပြီးတော့တာမန်လူတွေဘလို့မှလက်သက်မခံနိုင်တဲ့အပြုအမူတွေဖြစ်တယ်ဆိုတာမျိုးဖြစ်တယ်အဲ့ဒီဟာတွေကနောက်ကျွန်တော်တို့ဘက်ကခြုံရင်းသွားတဲ့အဓိကကြတဲ့အချက်ကတော့ပထမဆုံးကုလသမဂ္ဂက fact finding mission လာမယ်ဆိုတဲ့အချက်ရယ်တန်တမန်နေနဲ့နိုင်ငံခြားကဒီနဲ့ဒီလင်းကမီဒီယာတွေဝင်ဝင်မပေးခဲ့တဲ့အတွက်အဲ့ဒါလို့ဝင်ဝင်မပေးတာဟာခုလိုဆွဆွဲနေတဲ့ဆွဆွဲချက်တွေဆွဆွဲချက်တွေအကုန်လုံးကနော်မှန်တယ်လို့ယူဆကြဖြစ်လာစေတယ်နောက်တစ်ချက်ကဒီကိစ္စမှာဒီရိုဟင်ဂျာနဲ့ပတ်သက်ပြီးတော့ lobby လုပ်နေတဲ့ဖွဲ့တွေကတော်တော်ကိုခြေတံလက်တံရှည်ပြီးတော့နော်အတိုင်းဝိုင်းကြီးကြီးနဲ့နော်အင်းနဲ့အားနဲ့လုံဆောင်နိုင်တာတွေ့ရတယ်အဲ့လိုအနေထားတွေအရာကျွန်တော်တို့ကဒါအခုနိုင်ငံမျက်နှာစာမှာတော့ကျွန်တော်တို့ကအခြေမလှဖြစ်ရတဲ့အနေထားဖြစ်လာတာ
ပါဟုတ်ကဲ့ကိုစီသူသဘောထားရောခင်ဗျာအခုသူနိုင်ငံတကာအမြင်ပြောင်းလာတဲ့အကြောင်းရင်းတွေဟိုခက်ခဲလုံလုံဘာတွေရှိရလို့ယူဆလဲ
ဟိုကြောရတော့ဒီကိစ္စက2016ဟိုပထမဆုံးအချိန်တိုက်ခိုက်တော့ပါလေဆိုအဲ့ဒီကလေးကကျွန်တော်တို့စလာတာပေါ့စလာကလေးကအဲ့မှာဒေါန်ဆန်းစုကြည်ကိုလည်းဒါဝေဖန်တဲ့ဟာအဲ့မှာအချိန်လေးတော်တော်လေးမြင့်လာတယ်ပေါ့နော်ဆိုမြင့်လာတော့ငကောတော့မြန်မာပြည်ကဒီဒေါန်ဆန်းစုကြည်အာဏာမရခင်ပေါ့နော်ဒီ NLD အာဏာမရခင်အချိန်မှာကကျွန်တော်တို့ဒါလူတွေကအကောင်းနေပြောနေကြတာများတယ်ပေါ့လေဆိုတော့သတင်းသဘောအရပြောရင်တော့ဟိုစိုးသတင်းကမှဟိုသတင်းဖြစ်အားနေပြီးတော့မှမြန်မာပြည်ပြောင်းလာတဲ့ခါကျတော့ကောင်းတဲ့သတင်းတွေကိုသူကတွင်လာတယ်ပေါ့နော်တွင်ရင်းတဲ့ခါကျတော့ဒီအာဏာလည်းရလာတဲ့အချိန်ကျတော့သူတဖြည်းဖြည်းနဲ့အဲ့တော့ညီငွေလာဟန်တူရဲ့ညီငွေလာဟန်တူရဲ့အခါကျတော့သူကစိုးရဟာလေးတွေသူကလွှင့်လာတာတွေ့ရတယ်အဲ့ဒီကောင်နဲ့ခုန2016တိုက်ခိုက်မှုဖြစ်ပြီးနောက်ပိုင်းမှာအရှိန်တက်လာတယ်အခုဒီနောက်ဆုံးဒီကျွန်တော်တို့ဒီ August 25မှာတိုက်တဲ့အချိန်မှာကျတော့အဲ့ဒီကောင်တော်လေးစိုးသွားတယ်ပေါ့နော်စိုးသွားပြီးတော့သူရင်းကြီးလာကန်နဲ့လည်းတိုက်ဆိုင်နေတဲ့အခါကျတော့ဟိုကျွန်တော်တို့နိုင်ငံမှာအကျိုးစီးပွားတခြားနိုင်ငံကြီးတွေကအကျိုးစီးပွားအများကြီးမရှိဘူးအများကြီးမရှိတဲ့အချိန်မှာအဲမြန်မာနဲ့တခြားနိုင်ငံတွေရွေးဆိုရင်သူကအမြန်မာဘက်ကကျွန်တော်တို့ကပြောကြမှာပဲမြန်မာဘက်မှာလည်းသူတို့ကတကယ်တမ်းတော့ဟိုအကျိုးစီးပွားပေါ့နော်စီးပွားရေးနိုင်ငံရေးစသဖြင့်အကျိုးစီးပွားအများကြီးမရှိကြတဲ့အခါကျတော့ကိုယ့်ဘက်ကကာမဲ့လူလည်းအင်မတန်နေသွားပြီးတော့ခုနောက်ဆုံးတော့ဟိုနိုင်ငံလည်းဆွဲချခံရတာပေါ့နော်သူကတော့ဒီတာမန်တိုင်းလူပြည်သားတွေပါလူမျိုးတွေပါပုံစံဖြစ်တဲ့သဘောမျိုးအဆင့်တီကျွန်တော်တို့ရောက်သွားတာပေါ့အဲ့တော့လုံခဲ့တဲ့တစ်နှစ်ကစပြီးတော့အချိန်ကပြင်းလာတာပေါ့အဲ့2016ကျွန်တော်အော်တိုဘာနဲ့တူပဲအဲ့တိုက်ခိုက်မှုတွေဖြစ်ပြီးနောက်ပိုင်းမှာအချိန်ကတော်တော်လေးတက်လာပြီအခုအော်ဂတ်25နောက်ပိုင်းမှာအမြင့်ဆုံးဝင်တက်သွားတာဘူးเนาะအခုကတော့တဖြည်းဖြည်းတော့ပြန်တော့ကြာသာပြုနေပါတော့
ဟုတ်ကဲ့အခုကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကိုဆက်သွယ်ထားတဲ့ပုံစံတွေကိုလည်းကျွန်တော်အလှည့်ပေးချင်ပါတယ်ဟိုတူကတော့ကိုကမောင်လင်းဖြစ်ပါတယ်မြန်မာနိုင်ငံကိုကမောင်လင်းမှာကိုကမောင်လင်းရဲ့သဘောထားလဲဆွေးနွေးနိုင်ပါတယ်ခင်ဗျာ
ကျွန်တော်ခံစားရတော့လေကြောင်နဲ့အနောက်အစီအစဉ်အများကြီးဆက်ရဆွေးနွေးရဖြစ်ကြတယ်အဲ့ဒါဒီကတော့အဲ့တရုတ်နိုင်ငံရဲ့အားအုပ်စုနဲ့ပြည်ပြီးကြတဲ့အဲ့လိုပါပဲခိုင်ကြတဲ့အကြောင်းရှိရတဲ့လူမျိုးတွေနေရာကဆက်ဆံရေးတွေတရားမျိုးစုံတွေဒီလိုပြောကြည့်ပြီးတော့လည်းတဲ့ချိုးကအလိုရှိနေရတယ်အဲ့မြန်မာနိုင်ငံကဒီနေ့ကမှရှိတော့ကြောင့်အဲ့ဒါတွေလည်းကြောင့်လည်းမြန်မာနိုင်ငံအချင်းအပြေးဆုံးတဲ့လူမျိုးတွေတွေ့ရပါခင်ဗျာ
ဟုတ်ကဲ့ကျေးဇူးပါခင်ဗျာဆိုတော့ကျွန်တော်တို့နောက်တူဦးလည်းရှိနေပါတယ်လေလိုင်းပေါ်မှာကိုပိုင်တော်မှာကိုပိုင်တော်ရဲ့သဘောထားကိုလည်းလိုရင်းတူရှင်းဆွေးနွေးနိုင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာကျွန်တော်တို့နိုင်ငံနေတဲ့လက်ရှိနိုင်ငံကတော့လည်းမျက်နှာမှာဖြစ်လာတာတော့ဟိုစီရင်မမမကြလို့ဟိုမြင်နေရဆန်ဆိုင်တဲ့သဘောမျိုးသိရမှမထင်တဲ့တခြားနိုင်ငံမှာလည်းဒီလိုမျိုးကျွန်းလွန်တာရှိပါတယ်ဥပမာဟိုရှင်ကျန်းမြေတမထောင်2013မှာဖြစ်ခဲ့တဲ့တရုတ်လူမျိုးတို့တို့အပြတ်နိုင်နေတာပဲဒီကြီးကမစနေဘူးဘာမှရပနိုင်ငံကြီးတွေကကျင်းတော့တောက်ပြန်ခြေပလာမရှိဘူးကိုယ်နိုင်ငံကြမှာတကယ်လဲဟိုရခိုင်တိုင်းပါလေပါဝင်မြင်တဲ့တိုင်းမှာဟိုအများကြီးခံရရတဲ့ဟိန္ဒူတွေရောပါလေရောဟိုကျန်းပတ်ဆက်ဆက်တာခံရရတက်ပြတာခံရအဲ့တော့ဟာကမ္ဘာရဲ့နိုင်ငံကြီးတွေရဲ့မျက်နှာစာနိုင်ငံမျက်နှာစာမြင်ပါရောစီးပွားရေးမြင်လဲရောဘာသာရေးမြင်လဲရောတအားကြီးတော့ရောက်ပြီးဆက်သက်တယ်လို့ပဲကျွန်တော်လည်းလို့မြင်ပါတယ်
ဟုတ်ကဲ့ကျေးဇူးပါခင်ဗျာကျွန်တော်တို့ဒီနောက်တူဦးကိုလည်းဟိုတခါတလဲစားရဲလဲပေးချင်ပါတယ်ဟိုမြန်မာနိုင်ငံပါပဲရဟန်းတော်တပါးပါအရှင်ကုသလဖြစ်ပါတယ်အရှင်ကုသလရဲ့သဘောထားလဲဆွေးနွေးနိုင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ဒီကိစ္စနဲ့ပြောရရင်ဒါကဟိုမြန်မာနိုင်ငံမှာဖြစ်လာတာက3ချိန်ပေါ့3ချိန်လောက်ရှိပြီ3ချိန်လောက်ရှိပြီဒီချိန်ကကမ္ဘာဖြေရကအင်မတန်မှအများကြီးပြီးထားတဲ့သဘောရှိတယ်အဲ့ဒါပြည်ထောင်စုလည်းပဲနိုင်ငံကြီးပြုတ်ကုန်စရိရလာတဲ့တဘောသူတို့တွေ့ရှိတဲ့အတွက်ကဘာကအဲ့လိုပေါ့ပေးတယ်ပေါ့ပြည်အရပို့ပြီးတော့ပေးတယ်ပေါ့ဆေးဆိုးရထက်ပို့ပြီးတော့ပေးတယ်ပေးလာတဲ့အခါကျတော့တပတ်မှလည်းပဲဒီလက်ရှိဆိုးရအနေနဲ့လည်းပဲအချက်တည်းပို့ပြီးတော့ပြည်သူဆိုးရအတက်တရှင်စံနှုန်းနဲ့တွားမယ်ဆိုဒီမိုကရေစီစံနှုန်းနဲ့တွားမယ်ဆိုရရည်ရွယ်ချက်မပေါ်ရတဲ့ရှိတဲ့အတွက်သူကပို့ပြီးတော့အချက်တည်းပို့ရောက်တာပေါ့ရောက်တဲ့အခါကျတော့ဒီမြန်မာပြည်သူပြည်သားအနေနဲ့ကိုရင်းကဟိုတခါတယောက်ပြောရတယ်ဟိုတကယ်တမ်းမြန်မာရဲ့ဒီမိုကရေစီစံနှုန်းကိုအနောက်နိုင်ငံတွေတခြားနိုင်ငံတွေအကုန်လုံးကနေပြီးတော့ဘယ်လိုကုန်လဲရုပ်စာတကယ်တမ်းအားပေးအားမြောင်းနဲ့ချိမြောက်ခြင်းနဲ့ဆိုလို့ရှိရင်ပြည်အားပေးတဲ့ဆိုတာထက်နိုင်ငံတစ်ခုကနေပြီးတော့လို့အားပေးချိမြောက်တဲ့ပုံပြီးပုံပြီးတော့ကောင်းမယ်ပြန်ပ
ါဗျာပြန်ပါဗျာ
ဒီတိုင်းဆိုလို့ရှိလို့ရှိရင်မြန်မာအနေနဲ့ပုံပြီးတော့ချက်တဲရောက်တယ်ပေါ့နော်
ဒီမှာပြကျေးဇူးပါဗျာအတူပြီးတော့ဟိုဟိုဟိုအခုလိုပါဝင်ဆွေးနွေးပြီးတဲ့အတွက်လည်းထူးပဲကျေးဇူးတင်ပါတယ်အခုကျွန်တော်တို့ Facebook ပေါ်ကနေပြီးတော့ဟိုဆက်သွယ်ပြီးတော့မတ်ချက်တွေပေးထားတာတချို့လည်းဖော်ပြခြင်းပါတယ်ဟောရှားပေါ်ရင်ဖတ်ပြပေးပါဦ
းဟုတ်ကဲ့ပါရှင်ဒီတော်ရရှင်တူရဲ့နာမည်ကတော့ဦးမတ်သာပေါ့နော်မိတို့တိုင်းပြည်ကိုတဲ့ယခုလက်ရှိအချိန်၌မကန်စွာမြင်ကြတော့သူများနဲ့နိုင်ငံများမိတ်ဆွေအစ်စ်များဖြစ်ပြီးတော့အခက်အခဲတွေ့အောင်ပြောဆိုလှုပ်ဆောင်နေကြသူများနဲ့နိုင်ငံများကိုတဲ့အခုအချိန်မှစရွေ့နောက်နာကအထီးအလွန်သတိထားရမယ်ဆိုပြီးတော့ရေးသားထားပါတယ်နောက်ထပ်ဒီတော်ရရှင်တယောက်ကတော့မျိုးအောင်ပေါ့နော်နာမည်ကသူရေးထားတာကဆွေးနွေးစရာမလိုလောက်အောင်ရှင်းနေတဲ့ကိစ္စပါအမေရိကန်ပြည်ထောင်စုဥဆောင်တဲ့နိုင်ငံအတော်များများကဒီမိုကရေစီကိုတံပိုးထားတယ်လို့ဒီမိုကရေစီနိုင်ငံကိုအားပေးတယ်လို့နောက်ဆုံးသူတို့ခိုင်းတာမလုပ်တော့မကောင်းပြောမကောင်းလှုပ်တော့တာပါပဲတဲ့အိန်းကြီးချင်းတရုတ်နဲ့ဆက်ဆံရေးကင်းကွာလို့မရပါနောက်ဆုံးတော့လည်းရုရှားတရုတ်နဲ့ပဲနှီးကသွားမှာပါပဲဆိုပြီးရေးထားပါတယ်နောက်တော့ရှင်တယောက်ကတော့မင်းထိုက်အောင်ဖြစ်ပါတယ်ဒီအရေးကတဲ့ကုပီတွင်ရေးမှုနိုင်ငံတကာရဲ့ဖိအားကိုဂယူဆိုင်နေစရာမလိုအပ်ပါဘူးတရုတ်ရုရှားအိန္ဒိယဂျပန်တို့ရှိနေတာပဲဆိုပြီးတော့အေးဆေးပါပဲလို့ရည်သားထားပါတယ်ရှင
်။ဟုတ်ကဲ့ကျေးဇူးပါ။ဆိုတော့ဒီအခုဒီမြန်မာနိုင်ငံအပေါ်မှာပြင်းပြင်းထန်ထန်ပြောဆိုနေကြတဲ့အထက်မှာတစ်ချိန်လုံးကဒီမိုကရေစီအင်အားစုတွေဒီဒေါ်အောင်ဆန်းစုကြည်တိုက်ခံပွဲမှာရှိနေတဲ့ကအားပေးထောက်ခံကြတဲ့နိုင်ငံတွေလည်းပါနေပါတယ်။ဆိုတော့ဒီနိုင်ငံတွေနဲ့ရောဆက်ဆံရေးကဟိုပြစ်ကြရတော့မှလားဆရာဦးတင်ဆိုရင်ဆွေးနွေးပါဦးခင်ဗျာ
။ကျွန်တော်တော့အဲ့လိုကြီးတော့မမြင်ပါဘူး။ဟိုအမေရိကန်ပြည်ထောင်စုပါဝင်ကရော့သမဂ္ဂဟိုဥရောပသမဂ္ဂအပါအဝင်ပေါ့နော်နိုင်ငံတွေကပြင်းပြင်းထန်ထန်ဟိုထင်တာတဲ့မျှော်လင့်တာတဲ့အဆများစွာသူတို့ပြစ်တင်နေပြီမလို့ဒါဟာနိုင်ငံတိုင်းမှာနိုင်ငံတကာမှာဖြစ်တဲ့ဖြစ်လက်ဖြစ်တာရှိတဲ့ဖြစ်ဖြစ်တစ်ခုရဲ့နမူနာတစ်ခုသာဖြစ်ပါတယ်ဒါကြောင့်နာတစ်ခုနဲ့တန်တမာရေးရာနိုင်ငံကဆက်ဆံရေးရာတွေကဟိုထိခိုက်တယ်ဆိုတာကတော့ဟိုမဖြစ်ဘူးပါဘူး။ဒါကြောင့်ကျွန်တော်တို့ဟိုနိုင်ငံဒီအမေရိကန်နဲ့ပဲဖြစ်ဖြစ် EU နဲ့ပဲဖြစ်ဖြစ်တခြားသောနိုင်ငံတွေနဲ့ပဲဖြစ်ဖြစ်ကျွန်တော်တို့နိုင်ငံနဲ့ဆက်ဆံရေးကတော့ဟိုပြပြမှာတော့မဟုတ်ဘူး။သို့တော့အထက်အငော့တစုံတရာကတော့တိတ်ကြပေါက်ရှိသွားတယ်။တနည်းဖြင့်ဟိုဖြစ်မရတဲ့အမှတ်တစ်ခုတောင်မှထင်ခံရတယ်လို့ဟိုပြောရမှာပေါ့နော်။ဟောသို့တော့ကျွန်တော်တို့ဟိုအများကြီးတော့စိုးရိမ်တာမရှိဘူးကိုကျွန်တော်မြင်ပါတယ်ခင်ဗျ။
Okay ဆရာဦးတင်းတန်းဦးသဘောထားပါခင်ဗျ။ကျွန်တော်တို့ဒီတချင်ကဒီအခုဆော့တော်တာရှင်တချို့လည်းထောက်ပြသွားတယ်။ဒီတချင်ကဒီမိုကရေစီကိုအားပေးခဲ့တဲ့ဒီအနောက်နိုင်ငံအင်အားစုတွေနဲ့ကင်းကွာပြီးတော့ဟိုတရုတ်ရုရှားတို့လိုအရင်တော့ဒီဒီမိုကရေစီအင်အားစုတွေကိုထောက်ခံမှုမပေးခဲ့တဲ့ဟိုနိုင်ငံတွေနဲ့ဟိုနီးစပ်သွားနိုင်တယ်ဆိုတော့သဘောထားမျိုးတွေတောင်မှပြောနေကြတယ်ဆိုတော့ဒီလိုအခြေအနေမျိုးတွေရောက်သွားနိုင်လားဆရာ။
ကျွန်တော်ထင်နေတာဟိုဟိုတစ်ဖက်ကလည်းဟိုနီးစပ်တာတစ်ပိုင်းပေါ့နော်ဒီဥပမာအမေရိကန်ပြည်တော်စုဆိုလို့ရှိရင်ကျွန်တော်အောက်တတော်ကြားနာွယ်ကြည့်ရင်တော့သိနိုင်တာပဲအမေရိကန်နိုင်ငံကြီးဝန်ကြီးဌာနရဲ့ရည်ရည်ချက်ကပြော့ပြောင်းနေပြော့ပြောင်းနေတဲ့ API ဒီဖြတ်တော်ကတော့တော်တော်ပြင်းပြင်းထန်ထန်အဲတုံ့ပြန်တာမျိုးတွေကျွန်တော်တို့တွေ့ရတယ်အတချို့အမေရိကန်နိုင်ငံကြီးသမားတွေကဒီကျွန်တော်တို့ရခိုင်မှာဖြစ်တဲ့ဗမာပြည်ရဲ့အခက်အခဲကိုသူတို့တကယ်ဟိုတွင်မဲလို့ယူဆနေတယ်ရှိတယ်ဟိုပြောင်းပြောတာတွေရှိတယ်ဗျာသူတို့မေဇာပြည်တော်စုကိုအဲ့ဒါအစ္စလမ်ကဘာကနေပြီးတော့ထင်လွဲနေတာရှိတယ်အဲ့ဒါတွေပြီးအောင်ဒီကိစ္စမှာသူတို့ဘယ်လိုရပ်ပြလိုက်မယ်ဆိုတော့သဘောမျိုးစပြောတာမျိုးတွေရှိတော့ နိုင်ငံသမားတွေနဲ့ဒီနိုင်ဘွားနဲ့ဒီဒီကျန်တဲ့ဒုတစ်ခုလုံးရဲ့ယက်တိချက်တော့မတူဘူးလို့ထင်တယ်အဲ့တော့ရေပုံရအဖြစ်တော့ခုနဆက်ဥတ္တစေပြောသလိုပဲကျွန်တော်တို့ထိခိုက်တယ်ဗျထိခိုက်တာတော့အမှန်ပဲတော့ထိခိုက်တယ်ဟိုဒီမှာကျွန်တော်တို့တာမန်လူကိုကျွန်တော်တို့ထိခိုက်တယ်တာမန်လူတွေကိုသွားတဲ့လာတဲ့နေရာမှာအဲ့မာလို့ကျွန်တော်ဆူနီဝဲတွေမှာပမာလို့တိလိုက်တာနဲ့လက်တက်လာတဲ့ဝေဖန်ချက်တွေကတော်တော်ပြင်းပြင်းထန်ထန်ကျွန်တော်တို့ညှဆိုင်ရပါတယ်ခါခါစီးစီးဆက်ဆံတာလေးကျွန်တော်တွေ့တယ်အဲ့တော့တို့ရတဲ့အဲ့လိုအစူဟိုပေါ်ပြက်ပြားသွားတဲ့အထိတော့မဖြစ်နိုင်ဘူးဒီတရုတ်တဲ့ရုရှားတော့ရေပုံများအားဖြင့်ဒီပေါ်မှာတို့လည်းတို့ပြဿနာရှိတာဝီကားတို့ခြေချင်းတို့ရှိတဲ့အပေါ်ပေါ်မှာကျွန်တော်တို့ကရက်လိမ့်မယ်လို့ထင်တယ
်။ဟုတ်ကဲ့ကျေးဇူးပါဆိုတော့ကိုစီရသူရဲ့သဘောထားခင်ဗျာခုတချို့ကခံမှန်းနေတယ်လို့ပြောလေဒီအနောက်အင်အားစုတွေနဲ့ဒီရခိုင်ရေးကြောင့်ဟိုဆက်ဆံရေးမှာဟိုကင်းကွာလာပြီးတော့ဟိုတရုတ်ရုရှားတို့လိုဟိုဒီချိန်တော့ဒီမိုကရေစီအင်အားစုတွေနဲ့ဟိုနီးစပ်မှုမရှိတဲ့နိုင်ငံတွေနဲ့နီးစပ်လာနိုင်တယ်လို့ဟိုတွက်တာတွေလည်းရှိနေတယ်ကိုစီရသူအမြင်ရောဘယ်လိုရှိလဲ
အဲခုကတော့နှစ်ချမ်းလောက်ဖြစ်နေတာပေါ့နော်ဒီဘက်ကျွန်တော်တို့အနောက်အဖွဲ့နဲ့ဒီဘက်အရှိဆိုတာကတော့ဒီအဲတရုတ်တို့ပြီးတဲ့အခါကျတော့ဒီဘက်အာဆီယံနိုင်ငံတွေပေါ့လေစင်ကာပူတို့ပါပဲအဲသူတို့ရဲ့အမြင်ဂျပန်ဆိုလည်းကြော်ပြောင်းနေပေါ့တစ်ဖက်ကတော့အနောက်ပေါ့နော်အမေရိကန်လည်းပါတယ်ကျွန်တော်တို့ဗြိတိန်ကအဲ့ပြင်တက်ကတော့တော်တော်လေးပြင်းနေပေါ့အမေရိကန်ကတော့သူကနည်းနည်းထိန်းသိမ်းပြောစရာရှိတော့ပြောတယ်တစ်ဖက်ကလည်းထိန်းထားတယ်ဆိုတော့ကျွန်တော်တို့သဘောတော့ရှိနေတယ်ရှိနေတဲ့အခါကျတော့ကျွန်တော်တို့တော့နိုင်ငံငယ်ဖြစ်တယ်နိုင်ငံပြပြီးတော့ခုမှရုံထားဖို့ဟာဖြစ်တဲ့အခါကျတော့ဘသူတည်းမှာတော့ကျွန်တော်တို့ရန်သူမဖြစ်တဲ့ဘူးပေါ့နော်။ရန်သူဖြစ်တဲ့မှုဆိုတဲ့အခါကျတော့ဒီတဒနာကိုကျွန်တော်တို့ထိန်းတာရှင်းအဲကိုယ့်ဘက်ကလည်းကိုယ့်အဖြေနဲ့ကိုပေါ့နော်။ရှင်းနဲ့တစ်ဖက်မှာကျတော့လည်းဒီမိတ်ဆွေနိုင်ငံတွေပေါ့နော်။အခုဒါကူကိုကိုယ်ဝေဖန်နေလဲဆိုပေမဲ့သူတို့ကိုလည်းဒါနားလည်အောင်ရှင်းပြရမယ်။နောက်ပြီးတော့ကျတော့ဘာဖြစ်လဲနိုင်လဲဆိုတော့သူတို့မှလည်းကိုယ်ကဘယ်လောက်ရှင်းပြရရှင်းပြသူတို့မှလည်းနိုင်ငံရေးအပြေးယူတွေကျွန်တော်တို့ရှိနေမယ်ပေါ့နော်။ကိုယ့်ကိုဖိအားပေးခြင်းနဲ့နိုင်ငံတွေနဲ့သူတို့နဲ့ကြားမှာဘာလို့အကျိုးစီးပွားတွေရှိရောအပြေးယူကျွန်တော်တို့ရှိနေမယ်။ရှိတဲ့အခါကျတော့ကိုယ့်ဘက်ကသိမပြပဲနဲ့ဟိုတွန်းနေတာတွန်းရပါဘောနော်တစ်ခါကလည်းဒီတရုတ်တို့ရုရှားတို့ဂျပန်တို့ထောက်ကန်နေတာရှိရယ်ဆိုရင်အတားလည်းကောင်းတာပဲဆိုတော့နိုင်ငံငယ်ဖြစ်တဲ့အခါကျတော့ကျွန်တော်တို့ကတော့ဒီနိုင်ငံကြီးအင်အားအုပ်စုကြီးကြီးနဲ့တော့ရန်တော့ကျွန်တော်တို့ဖြစ်လို့မကောင်းပါဘူးဆိုတော့နှုတ်လည်းနှုတ်သေးတယ်လေဆိုတော့ရန်သူမထားတယ်မအောင်ဟုတ်ကဲ့
ဟုတ်ကဲ့ကျေးဇူးပါဆိုတော့ဆရာဦးတင်းဆွေဟိုတခုမေးချင်တာဆောစောဒီပေါ်လီကိုဆက်ဆံရေးရဟိုဖြစ်ရင်တော့ဖုတ်ထဖြစ်ရင်တော့ရေလိုဆိုတဲ့သဘောမျိုးဆရာပြောတာပါပဲဒါပေမဲ့ဒီလိုရေလိုကာလမှာ ਉਹ ပဲအခုတချို့ကဒီလိုပေါ့လေဟိုတန်ခတ်ရေးယူရတော့ဘာလို့လုံးတင်နေဆိုပြီးတော့တွန်းနေရတယ်ရှိတယ်ဆိုတော့ဒီလိုအနောက်နိုင်ငံတွေဒီမိုကရေစီအင်အားစုနိုင်ငံတွေကဒီပိတ်ဆို့တန်ခတ်မှုတွေလောက်လာတာမျိုးအကူအညီထောက်ပံ့တွေဖျက်တောက်တာမျိုးအခြေအနေမျိုးတွေရောဖြစ်လာနိုင်တဲ့အလားအလာတွေမရှိနိုင်ဘူးဆရာ
အတိုင်းတာတစုံတရာအထိဖြစ်လာနိုင်တယ်ခင်ဗျအခုအရေးကင်းကိစ္စမှာ2012ကစပြီးတော့ဟိုကျွန်တော်ဟိုအိန္ဒိယမှာရှိခဲ့ရကျွန်တော်အသုံးသက်ချက်ကိုတင်ပြခဲ့တယ်။အဲ့ဒီတစ်ဖက်အဖွဲ့အစည်းအစုဟာနာမည်တစ်ခုအတွက်တိုက်ပွဲဝင်နေတယ်။အဲ့ဒါပြီးရင်နေမည်တစ်ခုအတွက်တိုက်ပွဲဝင်မယ်လို့ကျွန်တော်ကြိုတင်ခံမှန်းခဲ့တယ်။မကြာသေးခင်ကလည်းဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကိုယ်တိုင်ကနေမည်တစ်ခုအတွက်တိုက်နေတာလို့ပြောတယ်။သို့တော့အခုပြန်ပြီးသုံးသပ်ရင်နေမည်ဆင့်ဆိုတာမဖြစ်နိုင်တော့သူကတန်တမန်ရေးရနေပဲစစ်ပွဲကိုဟိုတက်သွားတဲ့သဘောဖြစ်ပါတယ်။အဲတော့အဲ့ဒီပွဲမှာသူတို့ဘက်ကခုနကဆရာဦးသိန်းတောင်းဦးတို့ကိုယ်စီကတို့ပြောသလိုအန်တမတ်ဒုတိယကြီးမားတဲ့အတွက်ကျွန်တော်တို့တစုံတရာကျွန်တော်နိုင်ငံအနေနဲ့ပေးဆက်ရစရာအကြောင်းရှိတယ်။ဒါကိုအခွန်ကောင်းယူပြီးတော့အသုံးချခြင်းနဲ့နိုင်ငံတွေကလည်းမြန်မာနိုင်ငံပေါ်မှာတစုံတရာအရေးယူပြခြင်းနဲ့အဲသူတို့အမှတ်ရအောင်လုပ်သွားမှာဖြစ်တဲ့တွေ့ကျွန်တော်နိုင်ငံအတိုင်းအတာတစ်ခုတည်းအဲတန်ခါရေးမှုဖြစ်စေတစုံတရာတော့ဟိုခံရကြအကြောင်းရှိတယ်လို့ထင်တယ်ခင
်ဗျဟုတ်ကဲ့ဆရာဦးသိန်းတန်ဦးကသဘောထားအောင်ခင်ဗျအခုဟိုအနည်းဆုံးရေလိုကာလမှာပဲဖြစ်ဖြစ်ပေါ့လေကျွန်တော်ဟိုပိတ်ဆို့တန်ခါအရေးယူလာမျိုးအကူအညီထောက်ပံ့နေဖြတ်တောက်တာမျိုးဒီလိုမျိုးလောက်ခံရမယ့်အလားအလာတွေဟိုမြင်မိလား
ကျွန်တော်တော့မြင်နေလားကျွန်တော်ဆိုးလဲဆိုးရင်လေဆိုးလဲဆိုးရင်လေဖြစ်တဲ့အနေအထားတွေကသူတို့ကကျွန်တော်ဒီတန်တမာနယ်ပယ်နဲ့ဒီအတိုင်းဝန်းကတုံးတက်တဲ့အသုံးတွေကကျွန်တော်တရားဝင်သုံးနေတာပေါ့နော်ဒါ genocide လို့ဒါလူမျိုးတုံးတက်ချက်မှုဖြစ်တယ်လို့ crime against humanity လို့ပြောနေတာဟာနိုင်ငံဥရိယာဒါတွေကတော်တော်တုံလို့ချောက်ရှားစရာကောင်းတဲ့စိုးစိုးချက်တွေဖြစ်တယ်အဲ့ဒါနဲ့ပတ်သက်ပြီးတော့ဒီတစ်ဖက်ကလည်းပဲဒီဟာကိုကာဝယ်မဲ့ဗီဒီယိုသုံးမဲ့ကိုယ့်ပြည်စင်နိုင်ငံတွေရှိရတော့မှန်တယ်တို့ရအတွင်းသူကအစိတ်အပိုင်းနဲ့အရေးယူလာမှုတွေရှိနိုင်တယ်ဗျရှိနိုင်တယ်ဥပမာအရင်ကျွန်တော်တို့မနီကဆွေးနွေးပွဲမှာကိုအီယူကတန်တီတာပါလီမန်ဖွဲ့ရပါသူကပြောတာကျွန်တော်ဗမာပြည်မှာဖြစ်နေတဲ့ကိစ္စတွေဟောသူတို့ကလည်းသတင်းချက်လက်တွေရတယ်ရှူရကုံဖျားပေါ်မှာဒီငုံဥလာရောင်းနေဆိုတဲ့ဒီနိုင်ငံဘာသာကြားအဖိုးကြီးကိုဟိုပါရိုက်တယ်ဒါအတိမပြုနိုင်ပါဘူးဒီလိုသတင်းတွေထွက်တယ်ပေါ့နော်ကြတော့အဲ့ဒီလူအနိုင်ကျင့်နေတဲ့တန်းကြီးမှာပေါ့နော်တရားဥပဒေမစိုးမှုတဲ့တန်းကြီးကငါတို့ကဘယ်လိုလုပ်ပြီးလာ တော့ဂျင်းနီမျိုးနာမလဲဆိုပဲကြက်တနာရှိတယ်ဗျာအဲ့တော့အနည်းဆုံးအစဉ်ကတော့ဂျင်းနီမျိုးနာမတွေတွန့်ဆုတ်သွားမှာတစ်ဖက်ကကျွန်တော်ထင်တယ်ဒီအရေးယူမှုတွေလာနိုင်တယ
်ဟုတ်ကဲ့ကျေးဇူးပါကိုးစည်းရသူသဘောရောခင်ဗျာအခုကျွန်တော်တို့ရေရိုးကာလပဲဖြစ်ဖြစ်ပေါ့လေမြန်မာနိုင်ငံပေါ်တန်ခတ်တာပိတ်ဆို့တာဒီလိုမျိုးဟိုကြုံလာနိုင်တဲ့အလားအလာမျိုးတွေမြင်မိလား
ဟုတ်တယ်သူကအစိတ်ပိုင်းလိုက်တော့ကျွန်တော်တို့ပြန်ဖြစ်လာနိုင်တယ်ပေါ့နော်ဘာလို့လဲဆိုတော့လက်ရှိကိုယ်တိုင်လိုက်ကဗြိတိန်ကဟိုဒီတက်မတော်ကဟိုတင်နန်းသားတွေကိုသူချက်ချင်းပေါ့နော်တင်နန်းတက်နေတော့ညီသူကရပ်လိုက်တော့ဒေါ်လာ3သိန်းပေါ့ပေါင်3သိန်းကျော်ကိုလောက်နှစ်ကျင်လောက်တဲ့ဟာအဲ့ကောင်ရပ်လိုက်တယ်ပြီးတော့ EU ကပါလီမန်ကလည်းအဖွဲ့တစ်ဖွဲ့ပေါ့နော်ဒီကုန်တွေရင်းနဲ့ပတ်သက်တဲ့ဟာအဲ့ကောင်ကလည်းသူကရပ်လိုက်တယ်ဟောပေါ့နော်ရှေ့ဆိုင်လိုက်တယ်ဆိုရဲခါကျတော့ဒါရီကလည်းတစ်ဖက်မှာလော်ဘီလုပ်တဲ့လူတွေပေါ့နော်တွန်းတဲ့အဖွဲ့တွေကလည်းတော်လေးကွာလူနာတတ်မှုရရတဲ့ခါကျတော့ဒါလေးရကိုဖြစ်ရင်လည်းဖြစ်သွားနိုင်တယ်မဖြစ်ဘူးဆိုရင်တော့မှဘာဖြစ်နေလဲဆိုတော့အဲ့လိုမျိုးအတန်တွေထွက်နေတယ်ဆိုရင်ဟိုလာမဲ့လူရင်းနှီးမြှုပ်နှံမဲ့လူလို့ပေါ့နော်အဲ့ဒီနိုင်ငံတွေကတော့ဒါစောင့်ကြည့်မှာပေါ့နော် political risk ပေါ့ဒီနိုင်ငံရေးဒီခုနအန်ဒီရေတို့ဘာလို့မှသူတို့ဒီပြပကုမ္ပဏီတွေဝင်နေဟာမှာတော့ကျွန်တော်တို့ ranking ကတော်လေးကျသွားတာပေါ့နော်ကျော့သွားတဲ့ခါကျတော့အဲ့ဒါတွေလည်းထိနိုင်တယ်နောက်ပြီးတော့အကူအညီပေါ့အကူအညီကတော့ဟိုကမ္ဘာ့ဘဏ်တို့ဘာလို့လဲကျွန်တော်တို့ရှိနေတယ်နောက်ပြီးတော့ UN ပေါ့နော်အဲ့တော့အကူအညီလျှော့တာမျိုးဖြစ်နိုင်တယ်နောက်တစ်ခုကတော့ဘာဖြစ်နိုင်လဲဆိုတော့ဘင်္ဂလားဒေ့ရှ်ကဝေတုံးလာတာမျိုးပေါ့ဆိုတော့ကိုကတာဒီဒါဒုက္ခတွေစကန်တို့ဘာလို့ဒေါ်လာ5000လောက်ပေးခြင်းမြန်မာပြည်ပေးမဲ့ထဲရပဲသူကပြန်ပြီးချက်လိုက်မှာပဲလေသူတို့ကဟိုသူတို့ကတိုးတုံးလို့တော့မရှိဘူးဆိုတော့အမေရိကန်တို့ကတော့ကြောက်တော့လဲဆိုတော့ဒီ Trump တက်လာပြီးနောက်ပိုင်းအကူအညီတွေဘာတွေလဲဒါတခြားနိုင်ငံတွေကတော့အကုန်လုံးဒါလျှော့ဖို့ဘာညာ USA တို့ဘာလို့ပြန်စည်းစစ်မယ်ဘာညာအတန်းငွေရက်ထွက်နေတော့ဒါအဲ့လိုမျိုးကစီးပင်းမြန်မာပြည်ကတော့လိုလျောက်ဒီရင်းထဲမှာပါသွားနိုင်ရရှိနေတယ်ပေါ့နော်ဟုတ်ကဲ့အဲ့ဒါမျိုးတော့မြင်ရတယ
်ဟုတ်ကဲ့ကျေးဇူးပါကျွန်တော်တို့ Facebook ပေါ်ကနေမှတ်ချက်ပေးထားတဲ့ချို့ကြံနေပါသေးတယ်ရှားပေါင်ဖတ်ပြပေးပါဦးမယ်
ဟုတ်ကဲ့ပါဥပဒေရာဆိုတဲ့သူကတော့ဒီဆက်ဆံရေးကောင်းဖို့မကောင်းဖို့ထက်တစ်ဖက်နိုင်ငံနဲ့ဆက်ဆံရေးရရင်အကျိုးများဘလောက်ရနိုင်မလဲရေရှည်ဘလို့ဆက်ဆံယူရမလဲဆွေးနွေးကြရအောင်ပါဆိုပြီးရေးပါတယ်နောက်တစ်ယောက်ကတော့ဒီလောက်ဝါဖြစ်ပါတယ်အနောက်နိုင်ငံတွေကတစ်ဖက်သက်ပြုလုပ်သလိုခင်စားရတယ်တဲ့ပြည်တွင်းစည်းလုံးညီညွတ်မှုအားကောင်းလာတယ်အနောက်မုန်တီးရေးများလာကြတယ်ဆိုပြီးရေးပါတယ်နောက်တစ်ယောက်ကတော့ဒီအောင်မိုးဆိုသူပါအမှန်တရားနဲ့ချက်ချင်းမြတ်တာမှာအခိုက်အတန့်မှာအမားတွေနဲ့ဆွတ်ဆွဲအနိုင်ယူသွားပေမဲ့တစ်ချိန်မှာပြန်လည်အနိုင်ရရှိတရာဓမ္မတာတစ်ခုပါဆိုပြီးရေးထားပါတယ်ရှင
်ဟုတ်ကဲ့ကျေးဇူးပါကျွန်တော်တို့ဆွေးနွေးပွဲအတွက်ကိုအီးမေးလ်နဲ့ပို့ပို့ထားတဲ့မောင်တသနာအမေရိကန်ပြည်ထောင်စုကမောင်တသနာပေးစာလည်းရှိပါသေးတယ်မဆုမုံဖတ်ပြပေးပါဦးခင်ဗျ
ရခိုင်မြောက်ပိုင်းခြေအနေနဲ့ပတ်သက်ပြီးဒပိုင်းတစားအုပ်ချုပ်ရေးအာဏာတွေနဲ့ဒီမိုကရေစီပြည်ပမြောင်းလဲရေးပြည်တွင်းငြိမ်းချမ်းရေးကိုခက်ခက်ခဲခဲတည်ဆောက်နေရတဲ့အစိုးရရဲ့ပဂတိအခြေအနေမှန်တွေကိုနားလည်ပြီးရခိုင်ကြက်တဲကိုစိတ်စေတနာမှန်မှန်နဲ့ပူးပေါင်းဆောင်ရွက်လိုတဲ့နိုင်ငံတွေနဲ့အဆင်ပြေချောမွေ့နိုင်ပေမဲ့ပြဿနာရဲ့အခြေခံအကြောင်းရင်းတွေကိုဖျောက်ပြီးပြေးလွှမ်းနေတဲ့လူအုပ်ကြီးကိုကြည်ပြီးစာအုပ်ကြီးတွေကစံနှုန်းတွေနဲ့တစ်ဖက်သက်အော်နေတဲ့နိုင်ငံတွေအဖွဲ့အစည်းတွေနဲ့တော့ကာလအပိုင်းခြားတစ်ခုထိဆက်ဆံရေးတွေစိုးဝါနေဦးမှာတော့အမှန်ပါအထူးသဖြင့်ကုလသမဂ္ဂ EU OIC American Britain အပါအဝင်ဥရောပနိုင်ငံတွေရဲ့ချင်းကပ်ပုံတွေဟာပြဿနာကိုဖြေရှင်းဖို့စိုးရတဲ့ပူးပေါင်းဆောင်ရွက်နေတာမဟုတ်ပဲကမ္ဘာတဝန်းကအစ္စလာမစ်အကြမ်းဖက်သမားတွေကိုမြန်မာနိုင်ငံမှာလွတ်လွတ်လပ်လပ်အကြမ်းဖက်ကြဖို့တွန်းအားပေးသလိုဖြစ်နေတယ်လို့ယူဆမိပါတယ်အထူးသဖြင့်မျိုးတုံးတပ်ဖြတ်မှုတွေကျူးလွန်နေတယ်လို့ကုလသမဂ္ဂအပါအဝင်နိုင်ငံတကာကစွပ်စွဲနေရလောက်အောင်အရှေ့အလယ်ပိုင်းယူဂိုစလာဗီးယားရဝန္ဒါနဲ့အာဖရိကနိုင်ငံတချို့လောက်ဆိုးဝါးနေလို့လားတစ်ဖက်ဆောင်တဲ့အမြင်တွေပွက်လောရိုက်နေသမျှကာလာပိုင်းခြားတစ်ခုထိတော့မြန်မာနိုင်ငံအနေနဲ့နိုင်ငံတကာမျက်နှာစာမှာခက်ခက်ခဲခဲဆက်ဆံနေရအောင်မှဖြစ်တဲ့အပြင်အသွင်ကူးပြောင်းရေးအဆင်ပြေချောမွေ့စေဖို့အတွက်နိုင်ငံတကာရဲ့ထောက်ပံ့ကူညီမှုတွေပါကာလာပိုင်းခြားတစ်ခုအထိရပ်တန့်ကောင်းရပ်တန့်နေနိုင်တယ်လို့ယူဆမိပါတယ်
ဒါတော့အမေရိကန်ပြည်အစိုးရမောင်တသနာရဲ့စာပါဆိုတော့ကျွန်တော်လဲစောစောကဟိုဆရာဦးတင်းတန်းထောက်ပြသွားတဲ့ကိစ္စတခုကိုပြောချင်ပါတယ်ဟိုတကယ်တော့ကျွန်တော်တို့ဒီရခိုင်ကိစ္စနဲ့ဆက်နွယ်ပြီးတော့ဟိုရခိုင်ကိစ္စနဲ့ပတ်သက်ပြီးတော့ဟိုနိုင်ငံတကာဆက်ဆံရေးမှာထိခိုက်နိုင်တယ်လို့ပြောရဲဆိုပေမဲ့လည်းတခြားရခိုင်ကိစ္စနဲ့ဆက်နွယ်ပြီးတော့ဖြစ်နေတဲ့ကိစ္စမျိုးတွေစောစောဒီသတင်းကြွလာပြင်းနေရရွှေကုံဖျားမှာဒီငုံရောင်းတဲ့မွတ်စလင်မျိုးသားတယောက်ကိုဒီအမျိုးသားရေးဝါရီဆိုတဲ့လူတွေနဲ့ဒီတန်ကားတော့တချို့ကမောက်ထောက်တဲ့ကိစ္စမျိုးတွေပေါ့လေဒီလိုကိစ္စမျိုးတွေကဒီနိုင်ငံတကာတန်တမန်နေလဲရန်ကုန်မှာရှိနေတယ်ဆိုတော့သိနိုင်ကြားနိုင်တယ်အခုကိုပဲသိနေကြပြီဆိုတော့ဒီလိုကိစ္စမျိုးတွေရောဒီမြန်မာနိုင်ငံဟိုငါဒီနိုင်ငံတကာအမြင်ကောင်းလာအောင်လုပ်တဲ့နေရာမှာဒီလိုကိစ္စမျိုးတွေရောဘလို့တားဆီးတင်တယ်လဲဆရာဦးတင်ဆိုရင
်ကျွန်တော်တို့ဒီရခိုင်မြောက်ပိုင်းကိစ္စဒီလောက်ထိဟိုဆိုးဝါးထွားတဲ့အထက်မှာနိုင်ငံတကာကအမြင်ဆောင်တာကဒုတိယနောက်ပိုင်းမှာဖြစ်ပြီးတော့ကျွန်တော်တို့မြန်မာနိုင်ငံအတွင်းမှာ
di telue atom chapi lo telue kongsi ne kubai josi wa atwa soya ke cha lu ma so di na le po so twa le chi ga nga ni chano lu twa le da ba aku le be eri ha ri set phit ni de ma cha gen ti le phit kong phit au ma khmya da le atwa ko sai ma kong sia ka ma kong ne phit ba a lo di kaisa ko nangan no aso ya ga yo ta won shi de apwe si de ga ba
အမျိုးသားအကျိုးစီးပွားကိုကြည့်ပြီးတော့အထင်းသိမ်းဖို့တော့တည်တည်ချာချာလိုတယ်မဆိုးတဲ့မင်းနဲ့ဆိုးသွားတဲ့ကိစ္စတရားခဏနေအောင်ကျွန်တော်တို့ပြီးတော့မှဒင်းကိုရှိနေတယ်လို့ကျွန်တော်ကဟိုမြင်ပါတယ်ခင်ဗျဟုတ်ကဲ့ဆရာဦးသိန်းတန်းဟိုဆရာဟိုဂူလိုပေါ်လေနိုင်ငံတကာမှာဟိုအမြင်စောင့်စီမဲ့ကိစ္စမျိုးတွေကိုဟိုဘယ်လိုဟန်တာတင်တယ်လို့ယူဆလဲဆရာတရားဥပဒေစိုးမှုကြီးကရေးကြီးတယ ဒီမတည်ငြိမ်မှာဘူးလို့တက်တည်ပြချင်းနေတယ်လို့ရှိတယ်မတည်ငြိမ်အောင်လည်းတမင်ဖန်တည်နေတယ်ဘာလို့မကွေးမှာကျွန်တော်တို့ပေါ့အဲ့တော့ဒီလိုဟာမျိုးတွေကလိုက်ပြီးတော့အမုံတရားနဲ့ပြဿနာကိုပြီးမွေးပြီးတော့မျိုးစိစာနေတယ်ဒါတွေကိုကျွန်တော်တို့ကဒီလိုလုပ်တဲ့ကိစ္စဆောင်ရွက်တဲ့ကိစ္စတွေမှာဟိုတရားဥပဒေနဲ့အညီပြပြတာတာတိုင်းဒီခုနဆရာတို့လိုပဲအမျိုးသားအကျိုးစီးဝါအကျိုးကြီးစုပြီ ဲ့ဒီပေါ်မှာကျွန်တော်တို့ကြားရောက်နေပြီကျွန်တော်ပြောချင်
။ဟုတ်ကဲ့။ပါဝင်ဆွေးနွေးပြည်တဲ့ဦးသိန်းတန်းတို့ဒေါက်တာတင်းဆွေကိုစီရီသူနဲ့အီးမေးလ်တွေ Facebook တွေကနေမှတ်ချက်တွေရေးသားပေးပို့ရတဲ့သူတွေအားလုံးအထူးကျေးဇူးတင်ပါတယ်ခင်ဗျာ
။စနေညတိုက်ရိုက်လေးလိုင်းဆွေးနွေးခန်းအစီအစဉ်ကိုနားဆင်ကြကြရတာပါ။တနင်္ဂနွေနေ့မနေ့6နိုင်ကနေ9နိုင်အထိထုတ်လွှင့်မဲ့ရေဒီယိုအစီအစဉ်တွေကိုတော့လိုင်းဒိုမီတာ30နဲ့40 49 50နဲ့လိုင်းလာမီတာ190တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်။အခုတော့သတင်းချင်းချက်ကိုမှတ်အစ်တင်တာကြော်ကြေညာပေးပါမယ်ရှင်
ဗြိတိန်နိုင်ငံလန်ဒန်မြို့တော်ရဲ့သဘာဝတမိုင်းပြတိုင်းနားမှာလူတစ်ယောက်ကကားနဲ့ဖလက်ဖောင်းလူသွားလမ်းမပေါ်တက်မှောင်းပြီးတော့ဝင်တိုက်ခဲ့လို့လမ်းသွားလမ်းလာတွေတန်ရာရခဲ့ပြီးတော့အဲ့ဒီလူကိုတော့အခုရဲကဖမ်းဆီးထားပြီဖြစ်ပါတယ်တန်ရာတွေကတေလောက်တဲ့တန်ရာတွေမဟုတ်ဘူးလို့လန်ဒန်ကလာတဲ့သတင်းတွေရသိရပါတယ်ရေမောင်းကဘလို့ရည်ရွယ်ချက်နဲ့လဲဆိုတာရှင်းရှင်းလင်းလင်းမသိရသေးဘူးလို့ရဲတပ်ဖွဲ့ကဆိုပါတယ်လန်ဒန်မြို့အနောက်ဖက်ကြီးဆောက်ကန်စင်တဲ့အရမတီဖြစ်ပွားခဲ့တဲ့အခုကားတိုက်မှုနဲ့ပတ်သက်ပြီးတော့ရဲတွေကတော့အဆောင်ဆန်းစစ်ဆေးမှုတွေတင်းတင်းကြပ်ကြပ်ပြုလုပ်နိုင်ပြီဖြစ်ပါတယ်။အမေရိကန်တောင်ပိုင်းကရေဘီယံပင်လယ်မှာတိုက်ခတ်နေတဲ့အပူပိုင်းမုန်တိုင်းနှိပ်ထားအခုခါမှာဟာရီကိန်းမုန်တိုင်းအဆင့်ကိုရောက်သွားပြီးတော့တနာယီကိုမိုင်80နှုန်းနဲ့မက္ကဆီကိုပင်လယ်ကွေ့ကိုဥတီပြီးရွေးရှားနေတယ်လို့အမေရိကန်မြို့သားဟာရီကိန်းဌာနကပြောပါတယ်။မုန်တိုင်းကဒီကနေ့စနေနေ့မှာပို့ပြီးတော့အားကောင်းလာနိုင်တာပါ။အမေရိကန်တောင်ပိုင်းလူအီဇီယားနာပြည်နယ်နယူးအော်လင်းစ်မြို့မှာစနေညကနေပြီးတော့တင်းငွေမနေ့အထိညမထွက်ရအမိန့်ထုတ်ပြန်ထားတယ်လို့မြို့တော်ဝင်မစ်လောင်ဒရီယာကပြောပါတယ်။ဒီပြည်နယ်အပြင်အမေရိကန်ပြည်အစုဒီအဲလာဘားမားပြည်နယ်ဖလော်ရီဒါနဲ့မစ်ဆစ်ဆီပီပြည်နယ်တွေမှာပါအရေးပေါ်အခြေအနေကြီးညာထားပြီးတော့အမေရိကန်ပင်လယ်ကွေ့မြောက်ချမ်းကန်ယူနဲ့တချို့အပိုင်းတွေမှာတော့ဟာရီကိန်းမုန်တိုင်းကြောင့်ရေအများကြီးမြင့်တက်မယ်ဆိုတဲ့သတိပေးချက်တွေထုတ်ပြန်ထားပါတယ်။မြောက်ကိုရီးယားနိုင်ငံအနေနဲ့နောက်ထပ်ပဲ့တင်းတိုက်တုံးကြီးပြည်လူမှုကိုလာမယ့်ရက်ပိုင်းတွေမှာလှုပ်လာနိုင်မယ်ရှိတယ်လို့အမေရိကန်အစိုးရနဲ့လေ့လာခဲ့တဲ့သူတချို့ကပြောပါတယ်။လာမယ့်အောက်တိုဘာ9ရက်နေ့ကမြောက်ကိုရီးယား2006ခုနှစ်ကပထမဆုံးနျူကလ িয়ার စမ်းသပ်မှုပြုလုပ်ခဲ့တဲ့17နှစ်မြောက်နှစ်ပတ်လည်နေ့ဖြစ်ပြီးတော့10ရက်နေ့ကတော့မြောက်ကိုရီးယားနိုင်ငံရဲ့အာဏာရအလို့သမားပါတီတည်ထောင်တဲ့82နှစ်မြောက်နှစ်ပတ်လည်နေ့ဖြစ်ပါတယ်။မြန်မာအစိုးရနဲ့စစ်ရဲညှိနှိုင်းမှုတွေလုပ်ဖို့တဲ့ရိုဟင်ဂျာအစွန်းရောက်တပုံဖွဲ့အာဆာကဒီကနေ့စနေနေ့မှာသူတို့အဆင်သင့်ပါပဲလို့ပြောကြားသွားပါတယ်။ရိုဟင်ဂျာတပုံဖွဲ့တွေကငြင်းငြင်းရေးအတွက်မြန်မာအစိုးရဘက်ကလှုံ့ဆော်လာခဲ့မယ်ဆိုရင်သူတို့ဘက်ကလည်းအဆင်သင့်မယ်လို့တုံ့ပြန်ပြောသွားတာဖြစ်ပါရဲ့ရှင်
။သတင်းချင်းချက်ကိုမှအေးတနာကြော်ကြေညာပေးခဲ့တာပါ။ဒီညအစီအစဉ်ထုတ်လို့ရေမူကမှစုံမဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ TN1 ဖြစ်ပါတယ်။ကျွန်မရှားဖောင်ပါဒီညအစီအစဉ်ကိုတာဝန်ယူတင်ဆက်ပေးသွားတာပါ။ဒီအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာဆန်လွှင့်ချင်းည9နိုင်ကနေ10နိုင်အထိတိုက်ရိုက်ထုတ်လွှင့်ပေးကြတာဖြစ်ပါတယ်။သောတာရှင်များအားလုံးရှင်လန်းချမ်းမြေကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.